Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့ညပိုင်း VOA American တရရဲ့မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းကီလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်တော်ပါအစီအစဉ်မှုကကျမစုမှာရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုရှာဖောင်းနေတူကြီးညာပြေးပါပါ IS အစွန်းရောက်တွေကိုတိုက်ခိုက်နေနေရေးအမေရိကန်မျိုးသားလူမျိုးရေးကောင်စီအစည်းအဝေးဦးဆောင်ကျင်းပဖို့သမ္မတ Barack Obama ဒီကနေ့Pentagon စစ်ဌာနချုပ်ကိုတွားနေတာနောက်ဒီဖိလစ်ပိုင်နိုင်ငံမှာ Typhoon Mondain တန်ကနေပြီးတော့ရှောင်ရှားဖို့အတွက်လူပေါင်း9သိန်းလောက်ဟာနေနေကနေပြီးတော့စွန့်ခွာလာကြတာဒီလိုထိတ်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်စုမုံရေး
ဟုတ်ကဲ့ပါကိုအောင်ရေဒီကနေ့တနင်္လာညမှာသောတာရှင်နေနားဆင်ရမယ့်သတင်းထုတွေထဲမှာဆိုရင်တော့အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားနိုင်ငံရေးဆွေးနွေးပွဲတွေစနိုင်မှုမူပန်ချမှတ်နိုင်ရေးဆွေးနွေးနေကြတဲ့အခြေအနေနောက်လက်ပတောင်းတောင်ကျင်းနီစီမံကိန်းကြောင့်နစ်နာမှုတွေအတွက်ရော့ကျေးရဖို့မြန်မာဝန်ပေါင်းကုမ္ပဏီကိုကြေးရွာ6ရွာကဒေသခံတွေဒီကနေ့တောင်းဆိုလိုက်ကြတဲ့သတင်းကိုတင်ဆက်ပေးဖို့ရှိပါတယ်
ဒီနေ့ကိုရောကျေးလုံးဝယူမထားတဲ့အတွက်ဆိုင်ယူဖို့မရဘူးသူသူကျိုးတဲ့ဘာပေါ်တဲ့တောင်းသူတွေကျန်တဲ့ရောကျေးမြူတဲ့တောင်းသူတွေက
နောက်ပိုင်းမှာအပြည့်စုံနာဆင်ရဖို့ရှိပါတယ်ရှင်။နောက်ထိုင်းနိုင်ငံကပြင်လဲစားလုပ်ငန်းတွေမှာအလုသမားတွေကိုကြေးကျွနေလို့ခိုင်းနေတာတွေရက်တက်အောင်ဘလို့ကင်တွဲဖြည့်ရှင်းပေးမလဲဆိုတဲ့သတင်းနဲ့အတူခရစ်စမတ်တေးလက်ဆောင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
IS အစွန်းရောက်တွေကိုတိုက်ခိုက်နေနေရေးအမေရိကန်မျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုဦးဆောင်ကျင်းပဖို့သမ္မတ Barack Obama ဒီကနေ့ပင်တဂွန်စစ်ဌာနချုပ်ကိုသွားမှာပါ။သူရဲ့မျိုးသားလူမျိုးရေးကောင်စီကတင်ပြချက်တွေကိုသမ္မတအနေနဲ့နားထောင်ပြီးအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအားနည်းသွားအောင်နဲ့ဖြုတ်ခွဲပစ်ဖို့အမေရိကန်ရဲ့အစီအစဉ်တွေပို့အားကောင်းအောင်ဆောင်ရွက်ဖို့နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့အင်ဘီရာကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးပြီးမှသမ္မတ Obama ဟာသတင်းတောက်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။စီးရီးယားနဲ့အီရတ်က IS စစ်သေးကြတွေကိုဖိအားပေးတိုက်ခိုက်မဲ့စစ်စင်ရေးတွေကိုပိုးပြီးတော့အရှိန်မြင့်ဖို့ဥပမာအစိုးရအဖွဲ့အနေနဲ့ဆောင်ရွက်သွားမယ်လို့လည်းပြောပါရယ်အမေရိကန်မျိုးပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေပိုလုလောက်အောင်တွန်းအားပေးတဲ့အနေနဲ့ IS တွေကသူတို့ရဲ့လုပ်ရည်ကံရည်ကိုပြသခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုနေတဲ့ကြားမှာပဲအဲဒီနိုင်ငံတွေမှာအမေရိကန်မျိုးပြင်တပ်ဖွဲ့တွေခြားထားဖို့ကတော့ဒီအမေရိကန်အနေနဲ့လှုပ်ဆောင်မှာမဟုတ်ပါဘူးလွန်ခဲ့တဲ့အပတ်တုန်းက Mr. Carter ဟာ American ထက်လွတ်တော်ရဲ့လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်မှာ IS တွေကိုချေမှုန်းသွားရေးအရှိန်မြှင့်လှုပ်ဆောင်မှု American ရဲ့အာထုတ်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့တင်ပြသွားခဲ့ပါတယ်။အဲဒီထဲမှာအထူးတပ်ဖွဲ့ဝင်တွေဆီလိုရေးအစီအစဉ်အပြင်ဒီစစ်သေးကြွတွေအတွက်ငွေကြေးဆိုင်ရာအထောက်အကူပြုနေတဲ့ဒီရေနံတင်ကားတွေကိုလေကြောင်းကနေတိုက်ခိုက်ဖျက်ဆီးဖို့စာရီပါဝင်ပါတယ်။ဒီလိုတိုက်ခိုက်ချေမှုန်းရမှာလဲနိုင်ငံတကာရဲ့အကူအညီတွေကိုပုံမူရယူသွားနိုင်တယ်လို့လည်း Mr. Carter ကပြောဆိုပါတယ်ခင်ဗျာ။
ဆီးရီးယားရဲကိုနိုင်ငံရေးနိလန့်နဲ့အပြစ်ရှာနိုင်ဖို့နဲ့ IS Islamic စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်ဒီနှစ်တနင်္လာနေ့မှာ Paris မြို့မှာတင်ပပြုလုပ်တဲ့ဥရောပနဲ့အာရဗ်နိုင်ငံသားရဲ့ဝန်ကြီးတွေရဲ့စကားပြောဆိုဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီတက်ရောက်နေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူးနဲ့သူ့ရဲ့ဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Stefan Di Masturado ပါဝင်မဲ့တောက်တာနဲ့မှာပြုလုပ်မဲ့နယူးယောက်မြို့အစည်းအဝေးအတွက်တန်တမန်တွေဟာအရှိန်ဟုန်တိုးလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဇန်နဝါရီလ1ရက်နေ့မှာငြိမ်းချမ်းရေးစကားပြောဆိုဆွေးနွေးနိုင်ဖို့အတွက်နိုင်ငံတကာသဘောတူညီမှုပေါ်ခြေခံတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့အပြစ်ခတ်ရဆဲရေးအဖွဲ့စည်းတရားလိုလားကြောင်းပြီးခဲ့တဲ့လဗီယက်နမ်မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။တိုးတက်မှုအနေအကျဉ်းသာရှိပြီး2014ခုနှစ်မှာအဆုံးသတ်သွားတဲ့ကုလသမဂ္ဂဂျာဝင်ညှိနှိုင်းပေးတဲ့ဒုတိယအကြိမ်ငြိမ်းချမ်းရေးကိစ္စဖြစ်ပြီးကြတဲ့အစလို့ဒီညှိနှိုင်းဆွေးနွေးရေးစီတွန်းအားပေးလှုပ်ဆောင်မှုဟာနှစ်နှစ်နီးပါးအတော်တွင်လေးလေးနက်နက်အရေးကြီးလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကလေးအစပြီးတော့အီရတ်နိုင်ငံအနောက်ဘက်မြောက်ဘက်နဲ့ဆီးရီးယားအရှေ့ဘက်နေရာဒေသအတော်များများကိုသိမ်းယူခဲ့တဲ့ IS စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုအရှိန်မြင့်တက်လာသလိုသမ္မတဘရှာအယ်အာဆာအစိုးရကိုအကြီးအကျယ်တိုက်ခိုက်တဲ့အတိုက်အခံအဖွဲ့တွေနဲ့စစ်သွေးကြွအုပ်စုတွေပုံမှန်များပြားလာနေတာဖြစ်ပါတယ်ရှင်။
အော်တိုဝါ31ရက်နေ့ကရုရှားလေရင်ပြတ်ကျခဲ့တဲ့ကိစ္စမှာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့အထောက်အထားမျိုးစုံစမ်းစစ်ဆေးသူတွေအနေနဲ့မတွေ့ရဘူးလို့အီဂျစ်နိုင်ငံရဲ့ဒီကနေ့ထုတ်ပြန်တဲ့ကဏ္ဍဦးစင်ခန်းစာထဲမှာဖော်ပြထားပါတယ်။ဇိုင်းနိုင်ကျွန်းဆယ်ကလေရင်ပြတ်ကျမှုအတွင်းလူပေါင်း224ယောက်သေဆုံးခဲ့တာပါ။အရက်ဖက်လေကြောင်းဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာ လေရင်ဘာကြောင့်ပြတ်ကျတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေပေမဲ့အခုထိတော့အကြမ်းဖက်သမားတွေဒါမှမဟုတ်တခြားတိုက်ခိုက်မှုတစ်ခုခုကြောင့်ပြတ်ကျတဲ့လက္ခဏာတစ်စုံတရာမတွေ့ရဘူးလို့ဖော်ပြထားပါတယ်။ပြတ်ကျခဲ့တဲ့ Airbus လေရင်ပေါ်မှာပောက်ကွဲစရတဲ့ပစ္စည်းတက်ဆင်ထားခဲ့တယ်လို့ American ပြည်ထောင်စုအပါဝင်ရုရှားနဲ့အနောက်နိုင်ငံတွေကအစိုးရဘက်ကပြောဆိုခဲ့ပါတယ်။IS အကြမ်းဖက်အဖွဲ့ကလည်းဒီလေရင်ပြက်ကြတာဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးတော့ဒီဘုံပုံစံကိုလည်းထုတ်ပြန်ခဲ့ပါတယ်။နာမည်ကျော်ပန်းဖြစ် Scan Sham El Sheikh ကနေပြန်တက်လာပြီးတဲ့နောက်လေရင်ပြက်ကြခဲ့တာကြောင့်ရုရှားနဲ့ဗြိတိန်ကအီဂျစ်နိုင်ငံကိုပြန်တက်တဲ့လေရင်တွေကိုရပ်ဆိုင်းခဲ့တယ်လို့ခီးသွားလုပ်ငန်းအပေါ်လည်းထိခိုက်ခဲ့ပါတယ်။စက်တင်ဘာလကုန်ပိုင်းကဆလုပ်စီးရမှာရုရှားကလေကြောင်းစစ်ဆင်ရေးစတင်ခဲ့တာကြောင့်ဒီပေါ်လက်တုံပြန်တာဖြစ်တယ်လို့ IS ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းရုရှားကစီးရီးယားသမ္မတဘရှောအဲအဆက်ကိုထောက်ခံအားပေးတဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုဆင်နွှဲတာဖြစ်ပြီးစစ်သွေးကြွတွေကိုတိုက်ခိုက်တာမဟုတ်ဘူးလို့ဆိုပြီးအနောက်နိုင်ငံအစိုးရရဲ့ဝန်ခံမှုကိုဝေဖန်မှုကိုခံခဲ့ရပါတယ်။ဇိုင်းနိုင်ကျွန်းဆွေကလေရင်ပြကြမှုပြီးမှတော့ IS တွေကိုပို့ပြီးတော့ပြစ်မှတ်ထားတိုက်ခိုက်လာတာမျိုးတွေ့ရတယ်လို့ American Pentagon စစ်ထောင်စုချုပ်ကပြောဆိုပါတယ်ခင်ဗျာ။
တူရကီကအီရန်နိုင်ငံမှုဆိုမြို့အပြင်ဘက်မှာရှိတဲ့သူရဲ့တပ်စခန်းတစ်ခုကိုပြန်လည်ရုပ်သိမ်းလိုက်တယ်လို့အစိုးရဘက်သတင်းဌာနကတနင်္လာနေ့မှာပြောပါရယ်။ဒါဟာစစ်တပ်ရဲ့အနေထားပြန်လည်ပြင်ဆင်ချမှတ်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့တော့စစ်တပ်တာဝန်ရှိသူတွေကဆိုပါရယ်။ဒေသခံတိုက်ခိုက်ရေးသမားတွေကိုသင်တန်းပေးတဲ့အနေနဲ့တူရကီတပ်ဖွဲ့တွေဟာအီရန်နိုင်ငံမှာလုပ်ငန်းဆောင်ရွက်နေတာဖြစ်ပြီးတော့မွဆူးဒေသမှာသူတို့ရဲ့ကာကွယ်ရေးလိုအပ်တဲ့အနေနဲ့ဒီလအစောပိုင်းကပဲစစ်တပ်တွေပုံမဖို့ဆောင်ခဲ့တာဖြစ်ပါတယ်ဒီလိုရကြောင်းအီရတ်အစိုးရကအမျက်ဒေါသထွက်ခဲ့ပြီးတူရကီတပ်တွေပြန်ရုပ်သိမ်းဖို့တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂမှာတင်ပြမယ်လို့လည်းချိန်ချောက်ခဲ့ပါတယ်တင်းမာမှုတွေဖြစ်လျော့စေဖို့တူရကီထိတ်တန့်အရာရှိနှုတ်ဦးကိုတော့ဘက်ဒက်မြို့တော်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတွားရောက်ခဲ့ပေမဲ့တူရကီတပ်တွေချက်ချင်းပြန်လည်ရုပ်သိမ်းဖို့သာအီရတ်ဘက်ကတောင်းဆိုခဲ့တာပါမိုဆူးမြို့ရဲ့မြောက်ဘက်ကိုဦးတီပြီးထွက်ခွာသွားတဲ့ရင်းနှင်းမှာစစ်ကားဆယ်စင်းကနေဆယ်နှစ်စင်းအထိပါဝင်ကြောင်းလည်းတူရကီမီဒီယာတွေမှာဒီကနေ့ပဲဖော်ပြထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နင်းလာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြင်ညာနေပါတယ်ထင်ရှားတဲ့လူခွေလှူရှားသူရှိနေဖူဂျီယန်ကိုပြန်လွှတ်ပေးဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုတရုတ်နိုင်ငံအနေနဲ့အလေးထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေမှာအာမခံချက်ပေးထားတဲ့အတိုင်းဆွဲချက်တင်ရမှာမျှတဆောင်ရွက်ဖို့နဲ့လူခွင့်ဆိုင်ရာနိုင်ငံတကာစံနှုန်းစံနာတွေကိုလိုက်နာဖို့တရုတ်နိုင်ငံအနေနဲ့ကတိပေးထားတဲ့အတိုင်းဆောင်ရွက်ဖို့ကိုလည်းနိုင်ငံရေးဆိုင်ရာအမေရိကန်ဒုတိယကောင်ဆယ်ဝန်တန်ဘီအက်စ်ကပြောကြားလိုက်ပါတယ်။ထင်ရှားတဲ့လူခွင့်ဆိုင်ရာရှိနေမစ္စတာဖူဂျီယန်ကိုအပေါ်လူမျိုးစုတွေကြားရံမိပွားအောင်နောက်အမုံပွားအောင်နဲ့ပြဿနာတွေကိုဖန်တီးနေတယ်ဆိုပြီးမသေးကြတဲ့အမှုတွေနဲ့ဆွဲချက်တင်ထားတဲ့ပေါ်အမေရိကန်တန်ယုံအနေနဲ့ဆိုရင်ပြီးတော့ရှေ့နေတွေနဲ့လူမှုအဖွဲ့အစည်းရဲ့ခေါင်းဆောင်လဲဖြစ်သူမစ္စတာဖူးအပေါ်ပြစ်မှတ်ထားဖိနှိပ်မှုတွေမလုံတင်ကြောင်းနဲ့ဒီတရားဝါပြောပြီးတည်ငြိမ်အေဂျင့်နဲ့တရုတ်နိုင်ငံတည်ဆောက်ရေးမှာတရက်တအားပါဝင်နိုင်ဖို့ခွင့်ပြုပေးတဲ့လို့တရုတ်နိုင်ငံဆိုင်ရာတန်တမန်တဦးဖြစ်သူမစ္စတာဘေးစ်ကပြောပါတယ်မစ္စတာဖူးရေးသားတဲ့ micro blog ခုနှစ်ခုလောက်နဲ့ပတ်သက်ပြီးတော့လဲအစိုးရကသူ့အပေါ်ဆွဲချက်တင်ထားတာပါတည်ငြိမ်မှုမရှိတဲ့ရှင်ချင်းဒေတာနဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့လူမျိုးစုရေးရာဆိုင်ရာမူဝါဒနဲ့အရာရှိတော်တော်များများအပေါ်အဲ့ဒီ blog တွေမှာမစ္စတာဖူးကပြစ်တင်ဝေဖန်ရေးသားခဲ့ပါတယ်။တကယ်လို့သာဒီဆွဲချက်တွေကိုအတည်ပြုနိုင်ခဲ့ရင်တော့ရှေ့နေဖူးအနေနဲ့ထောင်နဲ့ရှေ့နေအထိကြားခံနိုင်ွယ်ရှိပါတယ်။ထင်ရှားတဲ့အတိုက်ခံတွေဖြစ်တဲ့အမှုပညာရှင်တဦးဖြစ်သူအိုင်ဝေဝင်းနဲ့ New Citizen Movement လို့ခေါ်တဲ့အဖွဲ့ကလူခွင့်လှူရှားသူတွေလို့မစ္စတာဖူးကထင်ရှားသူတူဖြစ်ပါတယ်1989ခုနှစ်က DM မန်နင်းရင်ပြင်ကဒီမိုကရေစီရေလှရှားမှုတွေကိုဖြိုခွင်းနိုင်နေတဲ့နှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်မစ္စတာဖူးဟာ2014ခုနှစ်တုန်းကလည်းဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ဆန့်ကျင်ဆန္ဒပြမှုတွေမှာသူဟာပါဝင်ခဲ့ပြီးအောက်မေ့ဘွယ်နှစ်ပတ်လည်အခမ်းအနားတွေကိုနှစ်ဆင်ကျင်းပသွားဖို့ရှေ့နေဖူးအနေနဲ့တန်ရိတ်တန်ချတာလည်းဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အန်ဖွဲ့စည်းထားတဲ့အမျိုးသမီးတွေပဲပါဝင်တဲ့ Pop တေဂီရာအဖွဲ့ဟာဘေကျင်းမြို့ဂီရာဖျော်ဖြေပွဲကိုရုတ်တရက်ဖျက်သိမ်းပြီးအိမ်ပြန်သွားခဲ့ပေမဲ့တရုတ်နိုင်ငံကတော့မြောက်ကိုရီးယားနဲ့ယဉ်ကျေးမှုနီနိုဖလေပွဲတွေဆက်လက်လှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီဇင်ဘာလ12ရက်နေ့တုန်းကဘေကျင်းအမျိုးသားပြဿနာရုံမှာတေးတချင်းဖျော်ဖြေဖို့အတွက် Morinon Ben အဖွဲ့ဟာမြောက်ကိုရီးယားအစိုးရတချင်းဖြော်ပြရေးအဖွဲ့နဲ့အတူတရုတ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။လုပ်ငန်းပိုင်းမှာဆက်သွယ်ရေးအခက်အခဲတွေရှိတာကြောင့်ပြပွဲကိုမလုပ်နိုင်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီကပြောပါတယ်။တရုတ်နိုင်ငံသားရဲ့ဌာနကပြောခွင့်ရပုဂ္ဂိုလ်ဟွန်လေးကတော့ရှင်းဟွာသတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်ပြီးသူ့အနေနဲ့ဘာမှထပ်မံပြောကြားလို့ခြင်းမရှိတဲ့အကြောင်းမြောက်ကိုရီးယားနဲ့ယဉ်ကျေးမှုနီနော့ဖလေဘွဲပြုလုပ်ဖို့တရုတ်နိုင်ငံအနေနဲ့အထူးကူပြုကြောင်းနဲ့ဒီယဉ်ကျေးမှုနီနော့ဖလေဘွဲပါဝင်ကဏ္ဍအဆင့်ဆင့်မှာမြောက်ကိုရီးယားနဲ့အတူပူးရဲလှုပ်ဆောင်မှုတွေဆက်လက်လှုပ်ဆောင်ခြင်းတဲ့အကြောင်းပြောပါရယ်ပြီးခဲ့တဲ့တစ်ပတ်တုန်းကမြောက်ကိုရီးယားအနေနဲ့ဟိုက်ဒရိုဂျင်ဘုံးပိုင်ဆိုင်ထားကြောင်းပြောဆိုချက်နဲ့ပတ်သက်ပြီးကင်ဂျွန်အန်ကိုဆန္ဒပြဖို့အတွက်တရုတ်ဘက်ကအဆင့်နဲ့ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ပို့ဆောင်ဖို့ဆုံးဖြတ်ခဲ့တာကြောင့်မြောက်ကိုရီးယားဘက်ကပြပွဲဖျက်သိမ်းလိုက်တာဖြစ်နိုင်တယ်လို့တောင်ကိုရီးယားယွန်ဟပ်တင်းဌာနရဲ့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ကွန်မြူနီလာအိုနိုင်ငံအနေနဲ့တက်ချလို့ရှားသူတွေဖမ်းဆီးခံရပြီးပျောက်ဆုံးသွားတဲ့ကိစ္စတွေကိုနိုင်ငံရေးအရာအဖြစ်ရှာတာလိုမျိုးလုပ်ဆောင်တာမတွေ့ရဘူးလို့ကုလသမဂ္ဂလူခွင့်ဆိုင်ရာအရာရှိတဦးကဒီကနေ့ပြောဆိုလိုက်ပါတယ်။စီးရင်နွမ်းပါတဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဆောင်ရွက်နေသူလူမှုအဖွဲ့အစည်းရဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့ဆွန်ဘတ်ဆွန်ဖုန်ကိုအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားတဲ့ဗီဒီယိုကိုလာအိုရဲတွေကကြည့်ရှုဖို့ညှဉ်းဆန်းခဲ့တယ်လို့လည်းကုလသမဂ္ဂနဲ့အပီပီဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ တို့ကပြောဆိုခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင် VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်တနင်္လာနေ့ညပိုင်းအတွက်သောတာရှင်နေ့အရင်ဦးဆုံးနားဆင်ရမယ့်သတင်းကတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်မဲ့သူအရေးအတွက်ကိုသဘောတူညီချက်ရပြီးရင်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲစတင်နိုင်မှုနိုင်ငံရေးမူပေါင်းတရက်ကိုချမှတ်နိုင်မှာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်သူတို့ကပြောပါတယ်အစိုးရအသစ်ဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘက်ကကိုယ်စားလှယ်တွေလည်းဒီကနေ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းချမှတ်ရေးဆွေးနွေးပွဲမှာစတင်ပါဝင်ပါတယ်မတ်သိန်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်
မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့မူပေါင်းတရက်ကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ကဆွေးနွေးနေကြတာဖြစ်ပါတယ်။အင်ကာနေ့မှာတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်မဲ့လူဦးရေကိုအပြီးသတ်ဆွေးနွေးကြဖို့ရှိပြီးအားလုံးသဘောတူညီချက်ရခဲ့ရင်တော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအစိုးရအဖွဲ့ထံအတည်ပြုပေးဖို့တင်ပြပေးဖို့လည်းရှိပါတယ်။နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲဖို့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ခဲ့တဲ့အစိုးရအဖွဲ့ရဲ့ကိုယ်စားလှယ်တဦးဖြစ်သူမြမငြိမ်းချမ်းရေးစင်တာရဲ့အထူးအကြံပေးဦးလှမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကျွန်တော်မှာ9ရက်လောက်လုပ်ထားတဲ့ဒီမှာရေးဆွဲထားတာကိုဒီဆွေးနွေးပွဲကိုတင်ပြရတာနောက်ဆုံးအစီအစဉ်နဲ့တော့ပါအဒီဂျီနိုင်းနာမှာ90ရာခိုင်နှုန်းတော့ကတော့ပြည်နှံလို့ပြီးသွားပြီ။အနောက်ဖြစ်မှာတော့ကျွန်တော်ဂျန်နယ်ဆရာခိုင်နှုန်းတော့ကိုဆက်စီတော့ပြီးနေလို့တော့ကျွန်တော်တို့အတူပဲညံ့နေကြ။ဒီဘူအားဖြင့်တော့ပြောရင်တော့သူ့ဘောင်တာအခန်းတို့ဆယ်ခန်းပါတယ်။အဲ့တော့အခုလောလောဆယ်ကျွန်တော်တို့ဆက်စီနေတဲ့ဘော်ဒီကျွန်တော်လက်ဖြစ်မှာတော့ဒီတက်ဆုံးချက်ကိုချနိုင်နေကြမှာတော့ညနေငယ်ရင်းစနေဘက်မှာပါဝင်နေပေါ့လေ။ဒီအရေးအတွက်ပေါ့။အစိုးရကတော့ကျွန်တော်တို့တဘောတူကြဖြစ်တယ်။အရေးအတွက်ကတော့နောက်ဆုံးလက်ဖြစ်မှာတော့နှိမ့်တိုင်းကိုရှိပါလေ။လက်ဖြစ်ပြည့်စုံပြီးတော့တဘောရှိတယ်။အရေးအတွက်ကတော့နှိမ့်တိုင်းနေပဲဖြစ်ပါလေ။ဒါနဲ့တော့ဒီဘူကအားလုံးတဘောတူထားတာတော့900နဲ့600ကြားထဲမှာပဲနေနေရ
။အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲမှာတော့အစိုးရလွှတ်တော်တက်မတော်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဖိတ်ကြားသင့်တဲ့ပုံကိုယ်တွေအပါအဝင်အစုအဖွဲ့9ဖွဲ့တို့ပါဝင်ဖို့သဘောတူထားကြပြီးဒီအစုအဖွဲ့တွေကနေကိုယ်စားလှယ်အရေးအတွက်ကိုသတ်မှတ်ကြမှာဖြစ်ပါတယ်။လက်ရှိလွှတ်တော်ကကိုယ်စားလှယ်တွေနဲ့စတင်ဆွေးနွေးမှာဖြစ်ပြီးနောက်အစိုးရတဲ့လက်ထက်ရောက်ရင်တော့အစိုးရသင့်တဲ့လွှတ်တော်ကိုယ်စားလှယ်အပြောင်းအလဲတွေဖြစ်လာမှာဖြစ်ပါတယ်။အစိုးရတဲ့ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကလည်းအခုနိုင်ငံရေးမူပေါင်းဆွေးနွေးပွဲတွေမှာတနင်္လာနေ့ကစလို့စတင်ပါဝင်ဆွေးနွေးနေတယ်လို့ဦးလှမောင်ရွှေကပြောပါတယ
်ဒီနေ့ကျွန်တော်တို့ဆွေးနွေးပွဲနံပါတ်ပိုင်းအဖတဲ့ဟာအင်းအင်းဒီယာစီစီဖြစ်တဲ့ဦးညောင်ဝင်းနဲ့ဦးထွန်းထွန်းဆင်းတို့ကဒီဒီစီစီဒီဒီစီအစုဖွဲ့ဆက်ထောက်ဦးရဲ့မှာနှုတ်နေတယ်ဒီနေ့စပြီးကျွန်တော်တို့တက်ရောက်ပြီးတော့ဆွေးနွေးတာရှိပါတယ်ခုကတော့ဒီအဲပါဒီအစုခွဲမှာဆက်ထောက်ဦးရှိပါတယ်အဲဒီအနေနဲ့တို့ကဦးအခုလက်ရှိအနေအထားမှာပါဝင်မ ိုင်းတဲ့အနေထားမှာတော့အခုစပြီးတော့ဒီနေ့ကတော့ဟိုထက်တဲ့ပုံပဲမယ်ဒီဆင်းရဲတာဆင်းရဲတာအဆုတ်ဖြတ်တာလေးဆောင်းလဲနေပါ
အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေနိုင်ငံရေးပါတီအစုအဖွဲ့ရဲ့အကြံပေးကိုယ်စားလှယ်တင်တဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ကနိုင်ငံရေးဆွေးနွေးပွဲမူပေါင်းတရက်ထွက်ပေါ်လာဖို့ဆွေးနွေးနေကြတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲအတွက်အားလုံးလက်ခံနိုင်တဲ့မူပေါင်းတရက်ထွက်ပေါ်လာရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာအစိုးရကြားလာမယ့်ဇန်နဝါရီလလယ်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
မတင်ဂီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်းလေဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။လေဘရောင်းတောင်ကျင်းနီစီမံကိန်းမှာနေ့နာဆုံးရှုံးမှုတွေအတွက်ရောကြီးရဖို့စီမံကိန်းလုတ်ကင်နေတဲ့မြန်မာဝန်ပေါင်းကုမ္ပဏီကိုကြီးရွာပေါင်း6ရွာကဒေသခံပြည်သူတွေဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။ဆန္ဒပြကန့်ကွက်မှုတွေနဲ့အာဏာပိုင်တွေရဲ့နှိမ်နင်းမှုတွေကြုံခဲ့ရပေမဲ့ပြည်လည်မှုမရသေးတဲ့လေဘရောင်းတောင်ကျင်းနီစီမံကိန်းမှာနေ့နာဆုံးရှုံးမှုတွေကိုအစိုးရတဲ့လက်ထက်မှာပြန်ပြီးတော့ရရှိဖို့ကိုလည်းဒေသခံတွေကမျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။လေဘရောင်းတောင်ကျင်းတီစီမံကိန်းကြောင့်ညံ့မှုတွေရဖို့လွန်ခဲ့တဲ့3နှစ်ကျော်ကလေးကဆန္ဒပြနေပြီမဲ့စီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နေစေဖြစ်တာကြောင့်ဒေသခံတွေဆုံးရှုံးမှုတွေရှိနေတယ်ဆိုပြီးညံ့ကြီးတောင်းဆိုခဲ့ကြတာပါ။မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်နေတဲ့စီမံကိန်းနယ်မြေမှာမြေယာနှစ်နာကြီးယူမထားကြတဲ့ဒေသခံတွေအနေနဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်ခွင့်မရရှိတာကြောင့်နှစ်နာခဲ့ရတဲ့တနစ်စာတီးနှံရော်ကြီးကိုတောင်းဆိုခဲ့ကြတာပါဒီအတွက်တနစ်စာတီးနှံရော်ကြီးကိုကျေးရွာ6ရွာကဒီကနေ့စတင်တောင်းဆိုခဲ့ကြပါတယ်တုံတော်ကြောင့်တုံရွာမှတုံအလေတော်တုံအလေရွာလေဒီစတဲ့ကျေးရွာတွေကကိုယ်စားလှယ်နှစ်ဦးစီသွားရောက်ပြီးတောင်းဆိုခဲ့တာဖြစ်တယ်လို့လဲတုံရွာကဒေသခံတောင်သူတူကအခုလို့ပြောပြပါဗျ
။ဒီနှစ်ကိုရောသေးလုံးဝယူမထားတဲ့အတွက်စိုက်ပျိုးဖို့မရဘူး။လူစုကြိုးတဲ့မှာပေါ့လေတောင်သူတွေကျန်တဲ့ရောသေးမျိုးတဲ့တောင်သူတွေကတစ်နှစ်စာပြီးနိုင်ရောသေးသွားတောင်မှာဝါမမအကြီးကဲတော့တုံချီသေးလို့တဲ့တော့တုံလာမှာပဲနှက်ပြီးအကြောင်းကြားပေးပါမယ်တဲ့။အဲခုကလူစုကြိုးတဲ့ကများတော့ရောသေးလုံးဝယူမထားတဲ့လူတွေအခင်းတွေအများကြီးပါသွားတာပဲ။အဲဒီမှာသူတို့ကလူတွေအများကြီးဆိုရင်လေဝါမောင်ကုမ္ပဏီကသူတို့ဟာကလုံတိုင်းတွေကလုံးဝအဝင်မခံလို့ကျမတို့တေးရွာကိုကိုယ်စားလှယ်နှစ်ယောက်နဲ့သွားတာ
လာမယ့်အစိုးရတဲ့လက်ထက်မှာတော့တင်းယူခံထားရတဲ့မြေယာတွေပြန်လည်ရရှိဖို့မျှော်လင့်ထားတယ်လို့လည်းဒေသခံတောင်သူတွေကဆိုပါတယ
်အစိုးရတဲ့ကိုဒီတောင်သူလည်းတမလဘရောင်းနဲ့ကျင်းစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကိုရှေ့တန်းတင်ပြီးတော့ဒီလက်ရမြေကိစ္စဖြေရှင်းပေးနိုင်ဖို့ရအောင်တော့ကျမတို့ကတောင်းဆိုထားတာအဲ့ဒီကိုစလင်းကြီးလွတ်တော့အမှန်လားလေရွာကိုလာပြီးစီယုံရင်းစင်းတော့အဲ့ဒီဟာကိုခရီးကဝတ်တောင်းတာလားစီယုံရင်းစင်းလင်းစင်းလာတော့ဒီလေသမားတွေရာရှိမှဖြစ်မှာမို့သူတို့ဒါလေးကိုတော့ဒေသခံတွေကိုတောက်မှုတောင်းသားတွေကိုအတိမတ်ပြုပြီးတော့အရာရာကိုဖြည့်ရှင်းပေးမယ်လို့တော့သူတို့ခရီးပေးထားတာပဲကျမတို့စလင်းကြီးမျိုးနဲ့တော့ NLD မဲပေးတာတော့အပြတ်တက်ပဲနိုင်ပါလားကျမတို့လက်ရှိအစိုးရကတော့သိတဲ့အတိုင်းပဲအဲလေသမားတွေဖိနှိပ်တယ်ဒေသခံတွေဖိနှိပ်တယ်စီမံကိန်းတွေနဲ့ပတ်သက်ရင်ထောင်ဝနာအနေနဲ့ချိန်ချမှုရညတော့ကျမတို့အဲ့ဒီအစိုးရကိုတော့ယုံကြည်မှုလဲတအားကိုကင်းမဲ့သွားတယ်အဲ့ဒီကခုလာမဲ့အစ်စ်တဲ့အစိုးရကိုတော့ကျမတို့ကဒေသခံတွေနဲ့တသွေးတဲ့တသားတဲ့ပြည်သူတွေနဲ့တသွေးတဲ့တသားတဲ့ကျမတို့ဘဝရှေ့ရှုမယ်လို့ကျမတို့ကမျှော်လင့်ထားတာ
ပါလက်ပောင်းတောင်သူအများစုကတော့ဒေအစိုးရတက်လာတက်လာသူတို့မြေတွေပြန်ရရေးအတွက်တောင်းဆိုသွားမှာဖြစ်ပြီးမြေပြန်မရသေးဘူးဆိုရင်တော့စိုက်ပျိုးခွင့်မရတဲ့မြေတွေအတွက်တနစ်စာတီးနှံရော်ကြီးတွေကိုသာတောင်းဆိုသွားမှာဖြစ်တယ်လို့ဆိုပါတယ်တနစ်စာတီးနှံရော်ကြီးကိုမြမဝမ်ပေါင်ကုမ္ပဏီထံကနေတွားရောက်တောင်းဆိုခဲ့တဲ့အခါမှာတိကျတဲ့အဖြေမရသေးပေမဲ့မနေ့ဖန်မှာလဲတခြားနှစ်နာကြီးမယူထားတဲ့ရွာတွေကဆက်လက်တောင်းဆိုမှုတွေလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ
်ဒီကုမ္ပဏီရှိနေဒီဒေသကစိုးကျိုးတွေရောက်မှာပေါ့အဲ့ဒီမြေယာကိုလည်းတပြည့်ညာနဲ့မှဘာနဲ့မှမလဲနိုင်ဘူးကိုယ်မြေယာပဲဒီတော်သူတွေကဒါပဲလောက်စားတာမဟုတ်အဲ့ဒီမြေယာကိုလုံးဝရောင်းဖို့ရစိတ်ကူးမရှိဘူးတကယ်လို့နောက်မင်းတက်လာလို့လဲဒီတိုင်းပဲဆိုရင်တနစ်စာရောက်ကြတော့မှာပါပဲဒီအရေးကြောက်ပါပါ
လေလေဘရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြေမှာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ဆန္ဒပြနေတဲ့ကျေးရွာတွေကတော့နှစ်နာကြီးမယူထားတဲ့ကျေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြခဲ့တာကြောင့်လုံယုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်ခဲ့လို့တောင်သူတို့ဦးတည်ဆုံးခဲ့ပြီးတချို့လည်းတနက်ဒဏ်ရာတွေရရှိခဲ့ပါတယ်ရှင်
ရရှိများခင်ဗျာမကြသေးခင်နှစ်တွေကစလို့သတင်းမီဒီယာလွတ်လပ်ခွင့်တွေအထိုက်အလျောက်ရလာခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲတွေနဲ့အတူသတင်းလွတ်လပ်ခွင့်တွေအပြည့်အဝရလာတော့မယ်လို့ယူဆကြပါသလားပြည်ကြားရေးဝန်ကြီးဌာနလို့အစိုးရဌာနမျိုးရောဆက်ရှိနေဖို့လိုအပ်မယ်လို့ယူဆပါသလားဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရတော့တော်ရရှင်နေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေခင်ဗျာ
။ VOA ရဲ့အင်္ဂါညတဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်။တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုကြာနေသေးတဲ့ဒေတာရင်းကသတင်းတပုတ်ကိုတင်ဆက်ပေးခြင်းပါတယ်။ထိုင်းနိုင်ငံကပင်လယ်စာလုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့အိန္ဒိယနိုင်ငံတချို့ကအလုပ်သမားတွေကိုခက်သည့်ကြေးကျုံနေလို့ခိုင်းစေနေတာတွေကိုရပ်တန့်အောင်ကင်တွယ်ဖြေရှင်းပေးပါမယ်လို့စီးပွားရေးလုပ်ငန်းရှင်တွေကကတိတွေအကြိမ်ကြိမ်ပေးနေပေမဲ့လို့အလုပ်သမားတွေနှိပ်စက်ညှဉ်းပန်းခံရတဲ့မတရားခေါင်းပုံဖြတ်ခံရတဲ့အခြေအနေတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အာဏာပိုင်တွေရဲ့ကင်တွယ်မှုမှာခေါင်းပုံဖြတ်တဲ့လုပ်ငန်းရှင်တွေအပြစ်ကနေကင်းလွတ်ခွင့်ရနေစေဖြစ်ပြီးတော့အလုပ်သမားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေစေဖြစ်တဲ့အကြောင်း AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
အမေရိကန်ဒေါ်လာသန်းပေါင်း 9,000 ရှိတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းမှာလုပ်ငန်းရှင်တွေရဲ့ခေါင်းပုံဖြတ်မတရားအနိုင်ကျင့်မှုတွေနဲ့ခက်သည့်ကြေးကျုံတွေလိုခိုင်းစေခံနေကြရတဲ့အလုပ်သမားတွေအရေးကင်တွယ်ဖြေရှင်းပါမယ်လို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရကကတိတွေအကြိမ်ကြိမ်ပေးနေပေမဲ့လို့ဒီချင်တွေကတော့ဆက်ပြီးတော့ဖြစ်နေသေးပါရဲနဲ့အာဏာပိုင်တွေကိုယ်တိုင်ကအကတိလိုက်စားပြီးကြံရပါလှုပ်ဆောင်နေတာတွေကြောင့်မတရားခေါင်းပုံဖြတ်တဲ့လုပ်ငန်းရှင်တွေအပေါ်မှာအရေးယူတာတွေမရှိသလောက်ဖြစ်နေပြီးအခြေအနေကပြောင်းလဲတိုးတက်မလာခဲ့ပါဘူးမြန်မာနိုင်ငံသားတွေအများစုအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေအဓိကရှိရာစမုတ်စခုံအရက်မှာဆိုရင်အလုပ်သမားတွေမတရားအနိုင်ကျင့်ခိုင်းစေခဲ့ရတဲ့ဖြစ်ရပ်တွေဟာမထူးဆန်းတော့သလိုဖြစ်နေပြီးတော့ဒီထဲမှာအရွယ်မရောက်သေးတဲ့ကလင်ငယ်တွေလည်းပါပါတယ်။အပီဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့အစဉ်ကစားအရစမုတ်စခုံအရက်မှာအသက်73နှစ်ကနေ95နှစ်အထိကလေးရွှေပြအလုပ်သမား1000လောက်ရှိတယ်လို့ဆိုပါတယ်။ဒီရက်ကပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေရဲ့60ရာခိုင်နှုန်းနီးပါးဟာမတရားခိုင်းစေခံနေကြတယ်လို့ကုလသမဂ္ဂကလည်းပြောပါရယ်။တနေ့ကအလုပ်နဲ့လက်နဲ့မပြတ်အောင်လုပ်ရပြီးနားခွင့်မရဘူးလို့ဒီနေရာမှာအလုပ်လုပ်ခဲ့တဲ့အသက်22နှစ်အရွယ်မြန်မာရွှေ့ပြောင်းအလုပ်သမားကိုတင်ညိုဝင်းကပြောပါရယ
်။နားလို့လည်းမရအောင်ကျွန်တော်တို့မှအဲ့လိုတနေ့ကတနေ့ကဟိုညတွေကနေရောအချောင်းလိုက်တို့ဒီမတရက်ရောလောက်ပါရယ်တော့အဲ့ရေးပြက်လို့ညောင်းလို့နားလို့လည်းမရအောင်သူကကျမ်းမာကြီးမကောင်းတာလွယ်နားလို့မရအောင်ဘူး။
ကိုတညိုဝင်းနဲ့သူ့ရဲ့ဇနီးမိဆန်းတို့ဟာနေ့စဉ်ပဇွန်195ပေါင်လောက်ကိုမနာတန်းခွာရပြီးတနေ့လောက်အားကားကတော့$4လောက်သာရကြပါတယ်။ဒါဟာတကယ်တမ်းသူတို့ကိုပေးမယ်လို့ပြောထားတဲ့လစာရဲ့တဝက်တောင်မရှိပါဘူး။ဒီတခြားမြန်မာရွှေ့ပြောင်းအလုပ်သမားတွေအများပြားကြုံတွေ့ရတယ်လို့ပဲသူတို့ဇနီးမောင်နဲ့ဟာအလုပ်ပွဲစားရဲ့လှည့်စားတာကိုခံရပြီးပြီးခဲ့တဲ့ဇူလိုင်လက Kick ပဇွန်လုပ်ငန်းမှာအမေရိကန်ဒေါ်လာ130နဲ့ရောင်းစားခံခဲ့ကြရတာပါ။အလုပ်လုပ်ပြီး9လအကြာမှာသူတို့ဇနီးမောင်နဲ့အလုပ်ကနေထွက်ပြေးခဲ့ပေမဲ့လို့ဇနီးဖြစ်တဲ့သူကတော့အလုပ်ရှင်ရဲ့ပြန်လည်ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရတာပါ။ Git ပဇွန်လုပ်ငန်းကိုရဲနဲ့ထူးတက်ဖွဲ့တွေကဝင်ရောက်ရှာဖွေခဲ့တာမှာတော့တရားဝင်နေထိုင်ခွင့်လက်မှတ်မရှိတဲ့ကလေးငယ်10ယောက်နဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမား9ဦးဖမ်းဆီးခံခဲ့ရပြီးအလုပ်ရှင်ကတော့အပြစ်ပေးအရေးယူတာမခံခဲ့ရပါဘူး။အလုပ်သမားတွေကိုကြေးကျွနေလို့နှိပ်စက်ခိုင်းစေနေတဲ့အလုပ်ရှင်တွေအပြစ်ကနေကင်းလွတ်ခွင့်ရနေပြီးအလုပ်သမားတွေအကာအကွယ်မဲ့နေတဲ့အပေါ်မှာတော့လူခွင့်ရင်းတဲ့အလုပ်သမားအခွင့်အရေးလှုပ်ရှားနေသူတွေကတော့အပြင်းထန်ဝေဖန်ကြပါတယ်။အလုပ်သမားအခွင့်အရေးမြင့်တင်ရေးကွန်ရက်ကတာဝန်ခံဖတ်တီမာထွန်းပူချာယာခူကအခုလိုထောက်ပြပါတယ
်။ကဘွန်ကန်ယူတီထမ်ที่มันไม่เคยให้ความยุติธรรมกับแรงงานข้ามชาติเลย
ကျမတို့ရဲ့တရားရေးစနစ်မှာရွှေပြောင်းအလုပ်သမားတွေကိုတရားဥပဒေနဲ့အညီအကာအကွယ်ပေးတာတစ်ခါမှမရှိခဲ့ပါဘူး။ကျမတို့အနေနဲ့ဆက်ယုံတွေမှာမတရားခိုင်းစေခံရတဲ့အလုပ်သမားတွေကိုကယ်ထုတ်ပေးဖို့မလွယ်ပါဘူး။သူတို့တွေအတွက်အကာအကွယ်ချအောင်လုပ်ပေးဖို့ကတော့အခက်အခဲဆုံးပါပဲ။အဲ့ဒီအစ်စ်မှာကျမတို့ပါဝင်လုပ်ကင်ခွင့်လည်းမရပါဘူး။ဒါကလက်ရှိရှိနေတဲ့ဥပဒေနဲ့စီမင်းစည်းကမ်းတွေဖြစ်နေပါတယ်
။လူမဟုတ်ကူးမှုတိုက်ဖျက်ရေးဌာနအထူးဆောင်ဆန်းစစ်ဆေးရေးအဖွဲ့ကရဲဘော်မူချီအဂရာပူပ Ponyo Pasha Tamba Garodi, a cookie sago, kind of needed its own day, Digesa, Lumago, Kumu, Yamamia, Pierre Sultan Sibu, Tidasanya Anabanigo, Nija Chari, Lupio Vare.
คือเราต้องการจัดระเบียบระบบเรื่องของอุตสาหกรรมประมงด้านภาคพื้นดินเป็นเรื่องของเราท่านในเรื่องนี้คุยกับคนในบ้านเราเลยที่เป็นเรื่องราวดีมุ่งย้อนชาติเรื่องนี้มาว่าผู้บริหารนี่ลูกไก่ซีจิมาเลยที่ลบชีลาวูจันทร์รู้สุยาพ่อสิริอาลูผู้บังสองเงินนี้มาเลยเช่นนี้ด้วยผู้กองลามิสุราจันทร์ยงจิมาเลยท่านเองเป็นเรื่องราวเรื่องนี้ก็ทรัพย์คนนี้กูกระบะตรงนั้นจึงผู้ย้อนชาติเรามาอเมริกันกันนี้
ท่านเองเป็นเลขาลงเงินด้วยการทรัพย์คนนี้กูกระบะตรงนั้นจึงผู้ย้อนชาติเรามาอเมริกันกันนี้ด้าอุโรปอาชาเนออสเตรเลียในงานกูที่การเต็มบริจาคไปอเมริกันสตาร์ทอัพไซน์นุ่ยซีอยู่นุ่ยตักตุรีเนสิเดสบูซาวนุ่ยเดทีท่านเองงานนี้เต็มบริจาคเป็นเลขาเรือกูลาดมาการเนอเมริกันนุ่ยสนุกยาสุยโนลูกมารีกูเจจุนิลูกไคเซบิโอทอลูเต็มบริจาคสาสารีเว็บไปอเมริกันเองใจท่านนักการเงินเซ็นทรัลเปียเน่ที่เนื้อเจอลูมาโกกุมุเซ็นคันซามาท่านเองงานกูลูกองกุมุใจเพียร์ยี่ลงเงินดีมาโต้แต่มุมชีเดนงานคู่เพียร์เน่ตั้งแต่ชาลาบาแต่เมื่อเช้าอาชามาอเมริกันยังพาบิวาอาเย่อเย่บาร์เร่ท่านเองงานจอดอลูมาโกกุมุใจเพียร์ยี่อันนี้เดนงานดีอปอมาอเมริกันสุยากาชามาเลชีเดตั้งแต่ปีสุรามิโกขยันรามชีดีบ่าว ท่าจ้างเลยดีลูมาโคกูขยันเลยลูกตัวมารีอปอในสัญญาบ้านมูรีเน่กำลังพิจารณาเมียเช่ามูรีชินีเดท่านเองเป็นเลขาลงงานกับทุกคนเลยอเมริกันพิจารณาสุมาสั่งเล่าถึงผู้ยังชาวเงียนนี่ได้พิจารณาเช่นมาเข้มพิจารณาพิจารณาเช่นวิวเอ็มยามาบ้านเย่ตอนนี้นานียาวัยที่เรียนหัวเรื่องเราจะเล่าบ้างเช่น วิวเอ็มต่อได้เช่นอีกด้วยคริสต์มาสเดย์และสองตัวเช่นเลือดบุญเนี่ยพอพี่เป้จะมาเลยเดือนเช่นเข้มวันเย่สองตัวเช่นเลือดบุญงานสินใจเอามาเช่น
ဆိုတော့ခင်ဝဲရဲ့ဆောင်းတေးတဲ့ချင်းလေးကိုဗီအိုအေတော်တာရှင်နေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်ပျော်ရွှင်ပွဲခရစ်မတ်ကာလဖြစ်ပါစေလို့လည်းဗီအိုအေဝိုင်းတော်သူဝိုင်းတော်သားတွေကိုစားဆုတောင်းပေးလိုက်ပါတယ်မကြခင်ထုတ်လွှင့်ပေးမယ့်နိုင်ဝက်စာအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပျော်သမျှတက်တက်ရောက်သတင်းလွှမ်းတွေတူယုံက
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2015ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9233တို့အပြင်လိုင်းဒိုမီတာ51 kHz 5885တို့ကလည်းဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းစတိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့စီးပွားရေးခန်းနဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာကိုတင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရာအစီအစဉ်မှာဆိုရင်တော့
လင်းရေကအုံနောက်ဖွင့်ပြတာတို့ဉာဏ်ကြီးမြင်မာလာတာတို့ဆိုင်ငယ်ချင်းပွားရဲနေပြောပေါ်ပေါက်လာတဲ့တွေ့ချောင်းတို့ကျွန်တော်ဒီလင်းငယ်များကိုအရင်ရေးပါချောင်းကျွန်တော်မြင်တွေ့ရပါတယ
်မကြခင်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတင်ဆက်ပေးမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာပြီးခဲ့တဲ့ဇွန်ဇူလိုင်ဩဂတ်လတွေအတွင်းရေကြီးရေလျံမှုတွေဖြစ်ပေါ်ခဲ့ရကပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်ခဲ့တဲ့ဒေသတွေထဲမှာရေတိုရေရှည်စီမံကိန်းတွေချမှတ်ပြီးတော့ပြန်လည်ထူထောင်ရေးတွေအတွက်အစိုးရကနေပြီးတော့ကော်မတီဖွဲ့လှုပ်ဆောင်နေတာမှာအသေးစိတ်အစီအစဉ်တွေကိုအခုချိန်မှာရေးဆွဲနေပြီးဖြစ်ပါတယ်အသေးစိတ်အစီအစဉ်တွေချမှတ်နိုင်မယ်လို့လည်းပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးကိုဦးကျော်လင်းကပြောပါတယ်မြန်မာနိုင်ငံအစိုးရကဥဆောင်ပြီးတော့ပြုလုပ်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဥကျော်လင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုစုံဝင်းလိုင်တင်ပြပေးထားတာနားဆင်ကြည့်ပါရှင
်မြန်မာနိုင်ငံအတွင်းစိုးရွားစွာကြုံတွေ့ခဲ့ရတဲ့ရေဘေးသင့်ဒေသတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ဆောင်းလွေဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်လင်းဦးဆောင်တဲ့ Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပါတယ်။အဲ့ဒီအဖွဲ့အနေနဲ့အလုပ်ယုံဆွေးနွေးမှုတွေကျင်းပပြီးစီမံကိန်းတွေရေးဆွဲနေတယ်လို့ RCC ကော်မတီအတွင်းရေးမှူးလည်းဖြစ်ဆောင်းလွေဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ
်။အဖွဲ့ရဲ့အဓိကဆောင်ရွက်မယ့်အချက်ကတော့ကျွန်တော်တို့RCC Recovery Coordinating Center တွေကျွန်တော်တို့ရန်ကုန်မန္တလေးနေပြီးတော့မှ3နေရာဖွင့်လေးထားပြီးဖြစ်ပါတယ်ဒီအဓိကဆောင်ရွက်မယ် Recovery Forum ပေါ့ Recovery Forum ကိုဒီအကြံပေးဖွဲ့ပေါ့အကြံပေးဖွဲ့မှာဒေါက်တာတော်ရင်တွေခေါင်းဆောင်ပြီးတော့ဒေါက်တာဥက္ကဋ္ဌဖြစ်ပြီးတော့ဒေါက်တာဇော်ဦးအတွင်မှုဖြစ်နေနော်ကျွန်တော်တို့ဒီအကြံပေးအဖွဲ့ရှိပါတယ်ဒီအကြံပေးအဖွဲ့ရဲ့အကြံပြုချက်နဲ့ကျွန်တော် Recovery Forum ကိုကျွန်တော်တို့ဆိုတော့ပါမယ်အဲဒီ recovery forum ရောက်ရှိဖို့အတွက်ကိုကျွန်တော်တို့ UN ရဲ့ UN အဖွဲ့အစည်းတွေရဲ့ World Bank ရဲ့ EU ရဲ့အကူအညီနဲ့ကျွန်တော် workshop တွေ၅ချိန်ဆောင်ရွက်ပြီးပါပြီ
ကျင်းပပြီးခဲ့တဲ့အလို့ယုံဆွေးနွေးပွဲတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းမှာလိုအပ်တဲ့ကဏ္ဍအလိုက်ဝန်ကြီးဌာနအလိုက်ခွဲခြားတတ်မှတ်ပြီးလှုပ်ဆောင်နေသလိုရေတိုရေရှည်စီမံကိန်းတွေလည်းရေးဆွဲလှုပ်ဆောင်နေတယ်လို့ဦးကျော်လင်းကဆက်ပြောပါတယ
် workshop တွေကတော့ကျွန်တော်တို့ကဒီ regional alike workshop ဒီ now sector like sector ဆိုတာဥပမာပြောရင်ကျွန်တော်တို့ဒီ social sector ဆိုပညာရေးကျန်းမာရေးလူကွန်ရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေနဲ့ဒီပညာရှင်တွေနဲ့ခေါ်ပြီးတော့ဒီကဏ္ဍတွေကိုဘယ်လို rehabilitate လုပ်မလဲဆိုပြီးတော့ဒါဒီလိုကဏ္ဍ infrastructure ကဏ္ဍ solution လဲလမ်းနေသလားဒီနောက်ကျွန်တော်တို့ယထာလမ်းနေနောက်ကျွန်တော်တို့ report ဆောင်ရေးကဏ္ဍတွေပေါ့နောက်ခုကျွန်တော်စက်သွယ်ရေးကဏ္ဍတွေလျှက်စစ်ဒီကဏ္ဍတွေဒီ infrastructure ကဏ္ဍဆိုလို့ရှိရင်လည်းသူကဏ္ဍလိုက်နော်ဒီလိုပြန်လဲထူထောင်ရေးလုပ်ငန်းတွေကိုဘယ်လိုဆောင်ရမလဲဒီနေရာမှာလည်း build back factor ဆိုတဲ့ဒီဆောင်ပုံးနဲ့အညီဒါကျွန်တော်တို့ရခိုင်တိုင်းပြောင်းပြန်လုပ်မယ်ပြီးတော့ဒီထဲပို့ပြီးတိုးတက်အောင်ဆောင်ရမယ် workshop 5ချိန်လုပ်ပြီးတဲ့အချိန်မှာဒါကျွန်တော်တို့ပြန်လဲပြီးတော့ wrap up meeting ကြီးကိုဒါကျွန်တော်တို့ဒီခဲ့တဲ့အပတ်မှာဆောင်ရခဲ့ပြီးတော့အဲ့ဒီကနေရရှိတဲ့ outcome ဆရာကျွန်တော်တို့ဝိညာဉ်အားလုံးကို Line Ministry အားလုံးကိုကျွန်တော်တို့၄လအတွင်းဆောင်ရမယ့်စီမံချက်၁၂လအတွင်းဆောင်ရမယ့်စီမံချက်နောက်တစ်ခါတစ်နှစ်အထက်ဆောင်ရသောမယ့်စီမံချက်ဆိုပြီးတော့ဒီ Recovery Plan ၃မျိုးကိုရေးဆွဲဖို့ကျွန်တော်တို့တောင်းခံထားပါတယ်။အားလုံး Recovery Plan ဆိုတာကတော့၄လအတွင်းမှာဘာတွေဆောင်ရပြီလဲဘာတွေထပ်ဆောင်ရမလဲ Medium Term Recovery Plan ကတော့၁၂လအတွင်းမှာကျွန်တော်တို့ဘာတွေဆောင်ရမလဲ long term recovery plan ကတော့တစ်နှစ်အထက်၅နှစ်အတွင်းမှာဘာတွေ ဆောင်ရွက်မလဲဆိုပြီးတော့ဒီ plan 3မျိုးတောင်းပြီးတော့ကျွန်တော်တို့လာမယ့်5ရက်နေ့ကိုတင်းနာနေ့ကိုနောက်ကျတော့တောင်းတာပါအဲ့အဲ့ဒါက5ရက်နေ့မှာရပြီဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့ကူပေါင်းရေးဆွဲပြီးတော့ကျွန်တော်ဒီသမ္မတရဲ့အချမ်းပီဒေါက်တာဇော်ဦးရှိပါတယ်သမ္မတရဲ့အချမ်းပီပုဂ္ဂိုလ်ဒေါက်တာဇော်ဦးနဲ့ကျွန်တော်တို့အတူတူကရေးဆွဲပါမယ်
ပေါ်ထွက်လာမယ့်အချောသားအစီအစဉ်ကိုအမျိုးသားသဘာဝဘေးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးညာထွန်းထံကော်မတီအတွင်းရေးမှူးနောက်တူဖြစ်တဲ့ဒေါက်တာဇော်ဦးကတင်သွင်းသွားမယ်လို့ဆိုပါတယ်။အဲဒီလိုတင်ပြပြီးတဲ့နောက်မှာအခုလတတိယပတ်လောက်မှာ Recovery Forum လို့ခေါ်တဲ့ညီလာခံကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ
်။ဒီချက်ဒီအားလုံးကိုစုစည်းပြီးတော့အဲဒီ Forum ရဲ့ Forum ကြီးကနေကျွန်တော်တို့ဒီကျွန်တော်တို့ပင်ကြက်တွေကိုအကျဉ်းပညာရှင်တွေအကျဉ်းပြုချက်တွေနောက်ကပနိုင်ငံတကာပညာရှင်တွေအကျဉ်းပြုချက်တွေပေါင်းစပ်ပြီးတော့မှ National Recovery Plan ကြီးတစ်ခုဒါကျွန်တော်တို့ဒီလထဲမှာအပြီးရေးဆွဲပါမယ်အဲ့ဒါကြတော့ဒီ Grand Plan ကြီးကတော့ဒီအဲ့ဒီ Plan ကြီးကိုဒါကျွန်တော်တို့ရေးဆွဲပြီးရင်တော့ကျွန်တော်တို့ဒီမြို့သားတဘောပေးဒီမှာကံဝဲမှုပေါင်းပြီးဥပဒေကြီးဖြစ်တဲ့ကျွန်တော်တို့ဒုတိယသမ္မတကြီးကိုတင်ပြပါမယ်ပြီးတော့သမ္မတကြီးထံတင်ပြcabinet ကိုတင်ပြအတူတူချက်ရယူပြီးရတော့ကျွန်တော်တို့က pledging conference ပြီးတော့ဒီလနောက်ဆုံးပတ်လောက်မှာဒါကျွန်တော်တို့ဆောရပါမယ်ကျွန်တော်ဒီ pledging conference ဆိုတော့ဒီနိုင်ငံတကာပိုင်ယုံဒီအားလုံးတော့နိုင်ငံတကာအဖွဲ့အစည်းတွေအားလုံး agency တွေအားလုံး NGO တွေအားလုံးကိုဖိတ်ပြီးတော့ pledging conference ကျွန်တော်တို့ဟောရပါမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ဒီ plan တိုင်း implementation အပိုင်းကိုရောက်သွားပါပြီ။ဒါလည်းအခု implementation ကတပိုင်းအနေနဲ့တပိုင်းကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းအနေနဲ့ရှိပါတယ်။လက်ရှိ early recovery plan လေးလအတွင်းမှာလက်ရှိဆောင်ရွက်နေတဲ့ plan လေးလည်းရှိပါတယ်။ဒါတော့မှဒီ plan လေးကလည်းဒီထဲမှာအကျိုးဝင်သွားမှာပါ
။လုံလုံဆယ်မှာတော့ရေတို့စီမံကိန်းဖြစ်တဲ့လေးလစီမံကိန်းကိုတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာသက်ဆိုင်ရာအစိုးရတွေကဦးဆောင်ပြီးအကောင့်ထည့်ဖော်နေပြီလို့ဆိုပါတယ်
။သူအဆင့်1ဆိုလို့ရှိရင်ဘယ်လိုထူထောင်မျိုးအဆင့်2ဆိုလို့အဆင့်3ဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်3လသာစံပေးထားမယ်။သားရီပြီးတာနဲ့ဆိုအစ်လေးဆိုလို့ချင်း၆လသာပြီးတာဆက်ပြီးပြင်ဒါမျိုးတွေကိုပြီးလို့ရှိရင်ဟိုအစ်လိုက်ကိုသူတို့ဒီတိုင်းပြည်သားကြီးလိုက်ပြန်လေတူတော်ကြီးတွေဆောင်ရွက်ချက်တွေလည်းရှိပါလေဒါဒီအားလုံးကိုလွှမ်းခြုံသွားမယ်ဒီ plan ကတိုင်းပြည်သားကြီးဆောင်ရွက်ချက်တွေလည်းပါပါမယ်ကျွန်တော်တို့ဒီပြည်တော်စုကဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနောက်တစ်ခါ line ministry ကဆောင်ရွက်ချက်တွေအားလုံးပါဝင်တဲ့ plan ကြီးတစ်ခုဖြစ်လာပါမယ်
ကိုယ်စားဝင်းနိုင်စီစဉ်တင်ဆက်တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညပိုင်းနဲ့အင်္ဂါမနက်ပိုင်းတွေမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုသားညုံဦးကကူညီတင်ဆက်ပေးထားပါတယ်
ခုကုံတော့မယ်2015ခုနှစ်ထဲမှာဒီကဘာလုံးရောင်းရတဲ့စမတ်လက်ကင်ဖုန်းအလုံးကြီးကသန်းပေါင်း 1,430 ရှိမယ်တဲ့ကိုသားညုံကြီးကဘာတော်ကဒီနည်းပညာဈေးကွက်တွေကိုလေ့လာမှတ်တမ်းတင်ပြီးတော့ချိုးတင်ခန့်မှန်းချက်တွေကိုထုတ်နေတဲ့ International Data Corporation IDC ကတွက်ထားတာနောက်ပြီးတော့စမတ်လက်ကင်ဖုန်းတွေအယောင်တိုးတက်မှုကလည်းအခု2015ခုနှစ်မှာပထမဆုံးအကြိမ်10ရာခိုင်နှုန်းအောက်မှာပဲရှိတယ်တဲ့
IDC ကကိုတက်မှ800ရာခိုင်နှုန်းဆိုပြီးတော့ခန့်မှန်းထားတာမဟုတ်လားဗျ။အဲ့လောက်ထိတိုးတက်လာရဲဆိုတာကလည်းဒီ smart mobile လက်ကင်ဖုန်းဈေးကွက်တိုးတက်လာနေတဲ့နိုင်ငံတွေမှာဈေးသက်သာတဲ့ smart လက်ကင်ဖုန်းတွေရောင်းအားကောင်းလာလို့တဲ့။မြန်မာနိုင်ငံမှာတော့ဈေးပေါ်ပေါ်နဲ့ဝယ်လို့ရနေတဲ့ဒီ smart ဖုန်းတွေတုံးနေကြတာတိတိတသားကိုများလာတာကျွန်တော်ကိုယ်တိုင်တွေ့ခဲ့ရတာမဆင်မြန်ပါဘူး
။အတော်ပဲကိုသားညုံကိုမေးရအောင်ပဲ။ကိုသားညုံမြန်မာနိုင်ငံကိုလောလောလတ်လတ်ရောက်ခဲ့တာဒီ November လတုန်းကရွေးကောက်ပွဲသတင်းသွားယူတဲ့အခေါက်တုန်းပေါ့။အဲ့တော့အရင်တစ်ခေါက်မြန်မာနိုင်ငံကိုသွားခဲ့တုန်းကနဲ့အခုတစ်ခေါက်နှိုင်းရှင်မယ်ဆိုလို့ရှိရင်ဒီလက်ကင်ဖုန်းသုံးကြတဲ့သူအရေအတွက်ကတော်တော်လေးကွာသွားတာတွေ့ရလားရှင
့်ကွာသွားတာပေါ့ဗျာတော်လေးကိုကွာတယ်ကျွန်တော်ပထမတစ်ခေါက်တုန်းက2013ပေါ့အဲ့ဒီချိန်ကာလတုန်းက MPT ပဲရှိတယ်အခုဒီတစ်ခေါက်2015သွားတဲ့ခါကျတော့ Urudu Telenor ဓာရီပေါ်လာပြီဆိုတော့လက်ကင်ဖုန်းသုံးတဲ့သူတွေအတွက်ကဈေးနှုန်းအောင်အများကြီးတက်တာသွားတဲ့ခါကျတော့တော်တော်လေးကိုကင်လာတာတွေ့ရတယ်ဗျာ
အဲ့တော့တို့ကိုင်းနေဆိုတော့ဘလို့ဖုန်းမျိုးတွေကိုသုံးကြတာတွေ့ရလဲရှင်စမတ်ဖုန်းတွေလားတို့ကိုင်းကြတာ
ကိုင်းရပါတယ်များသောအဖြစ်ကတော့ဒီတရုတ်ဘက်ကထုတ်တဲ့ဖုန်းတွေပေါ့အရင်တော့ကျွန်တော် Huawei လားအဲ့လိုဖုန်းကုမ္ပဏီရှိတယ်အခုကကျွန်တော်တို့တော့နာမည်မသိတော့ဘူးအဲ့ကုမ္ပဏီတရုတ်ကုမ္ပဏီတွေတော့များများဝင်လာတယ်အဲ့ကုမ္ပဏီကလည်းစမတ်ဖုန်းတွေပဲအဲ့တော့သူ့ဈေးနဲ့ပြောမယ်ဆိုရင်သူ့နိုင်ငံအဲ့မြန်မာနိုင်ငံအနေထားနဲ့ဝင်ငွေနဲ့ဈေးနဲ့ပြောမယ်ဆိုလို့ရှင်တော့တော်လေးလူသုံးများနိုင်ကြတယ်စမတ်ဖုန်းတော်များသုံးကြပါတယ်
အဲ့တော့ဒီ iPhone တို့ Android ဖုန်းတို့ရောအဲ့လိုဖုန်းမျိုးတွေရောတုံးကြတဲ့အခြေအနေကဘယ်လိုရှိလဲရှင့်
အဲ့လိုဖုန်းတုံးတဲ့လူတွေလည်းတွေ့တယ်တော်များတွေ့ပါတယ်ဒါပေမဲ့အများစုကတော့ဒီတရုတ်က ထုတ်တဲ့ smartphone တွေကိုတုံးတာတော်များတယ
်။ဈေးပို့ပြီးတော့တတတတ
ဈေးလည်းပူတက်သွားတယ်ပေါ့နော်။ဒါပေမဲ့ခုနပြောလို့ပေါ့လူလက်တန်းစားလူငယ်ပိုင်းကတော့ iPhone Android သုံးကြတယ်။ဒါပေမဲ့အများစုဈေးသေးတို့ဘာလို့ smartphone တော်များတုံးတဲ့လူတန်းစားအများစုကတော့တုတ်ဖုန်းတွေသုံးကြတယ်
။နောက်တစ်ခုကဒီလက်ကင်ဖုန်းသုံးဟိုရောင်းတဲ့ဆိုင်တွေပေါ့လေ။ဒီလက်ကင်ဖုန်းရောင်းတဲ့ဆိုင်တွေရောတော်တော်လေးများလား။သဘောတော့ဒီဝယ်ခြင်းတဲ့သူတွေလွယ်လွယ်ကူကူဝယ်လို့ရနိုင်လားရှင့်။
ဝယ်နိုင်မှာဝယ်လို့ရပါတယ်တော်တော်လေးကိုဆိုင်တော်များတွေ့ရတယ်နေရာတိုင်းလိုလိုမှာပဲဒီဖုန်းနဲ့ပတ်သက်လို့ဒီဆင်ကတ်နောက်တစ်ခုလက်ကင်ဖုန်းဒီရောင်းတဲ့ဆိုင်တော်များတွေ့ရတယ်လူလွယ်ကူကူပဲအားလုံးဝယ်လို့ရပါတယ
်နောက်ဒီအဓိကပေါ့နော်ဖုန်းဝယ်တဲ့သူတွေဘက်ကဘာကိုကြည့်လဲဥပမာဈေးသက်သာတာကိုကြည့်လားတယ်လီဖုန်းဒီဇိုင်းကြည့်လားနောက်ရေရှည်ခံပြီးတော့သုံးလို့ရသလားဆိုတာမျိုးကိုကြည့်လားဘာကိုကြည့်ပြီးအဓိကသူတို့ဝယ်တာ
ပုံစံကြည့်ရတော့လူတွေအပေါ်မှာမူတည်မယ်ဥပမာသူတာမန်လက်လုတ်လက်စားဈေးသက်တွေရာစကူကဖုန်းတွေသုံးနိုင်ပြီကိုသုံးနိုင်ခါကျသူတို့တွေအများစုအတွက်ကတော့သူတို့ဈေးနှုန်းပေါ်ကြည့်ပြီးတော့သုံးကြတာများတယ်ကျွန်တော်3ထားမိလောက်ပြီးတော့သူဒီဇိုင်းပေါ့ဒီဇိုင်းဆိုရင်အခုတယောက်ကထုတ်တဲ့ဖုန်းတော်များ smartphone တော်များဒီဇိုင်းတွေကလည်းတော်တော်ကောင်းပါတယ်အဲ့တော့အများအခြေခံကတော့ဈေးနှုန်းပေါ်ကြည့်ပြီးတော့သုံးတယ်လို့တွေ့ရမှာပါ
ဒီဈေးသက်သာရဲပေါ့နော်ခုနကကိုသားညုံပြောတဲ့ဒီတရုတ်နိုင်ငံကလုတ်တဲ့ဖုန်းတွေကအဲ့ဖုန်းမျိုးတွေကတော်တော်လေးဟိုကြာရှည်ခံသုံးလို့ရတဲ့ဖုန်းမျိုးလားရှင
်ကျွန်တော်အဲ့မှာ3ထားမိလောက်တော့တိတ်တော့ကျွန်တော်တို့ဒီ Apple ရို Android ရို့လောက်တော့ကြာရှည်ခံတဲ့ပုံတော့မပေါ်ဘူးဒါပေမဲ့ဒီလက်ကင်ဖုန်းပြင်တဲ့ဆိုင်တွေရှိတယ်ပြင်တဲ့ဆိုင်တွေရနေပြီးတော့ပြန်ပြင်ပြီးတော့သုံးနေကြတာတွေ့ရတယ
်ကိုသားညုံအခုလိုမျိုးရှင်းပြလို့ဒီ IDC ရဲ့ခန့်မှန်းချက်အစီရင်ခံစာထဲမှာလည်းပြောထားလဲဆိုတော့ဒီပထမဆုံးပေါ့နော်လက်ကင်ဖုန်းကိုဝယ်ပြီးတော့သုံးကြတဲ့သူတွေကစေတသက်တတာနဲ့ဒီသုံးရတာတန်တဲ့ဖုန်းမျိုးအဓိကရွေးကြတယ်တဲ့အဲ့တော့မြန်မာနိုင်ငံလူမျိုးဒီစေတသက်တဲ့ smart လက်ကင်ဖုန်းတွေရောင်းနေရတဲ့နိုင်ငံတွေကြောင့်မို့လို့ smart လက်ကင်ဖုန်းဈေးကွက်ကတော့တိုးတက်နေအောင်ပါပဲတဲ့
အခုဒီ2015မှာ smart လက်ကင်ဖုန်းတွေရောင်းရဆုံးကရှေ့လပိုင်းနိုင်ငံတွေနဲ့အာဖရိကဒေသနိုင်ငံတွေပြအဲ့ဒီနိုင်ငံတွေစီကိုအခုနှစ်ထဲမှာ smart ဖုန်းတွေတင်ဖို့ရောင်းရတာ2014ခုနှစ်ကတည်းက90ရာခိုင်နှုန်းနီးပါးတက်သွားတယ်ဆိုပြီးတော့ IDC ကပြောပါတယ်နောက်လက်ကင်ဖုန်းဈေးကွက်အတော်တိုးတက်ခဲ့တဲ့အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေတက်တော်မှာတာသွားပြီတဲ့မဆုမြန်ပ
ါဂျပန်ကလွဲပြီးတော့ဒီအာရှပစိဖိတ်နိုင်ငံတွေလက်တင်အမေရိကနိုင်ငံတွေနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနှစ် smart လက်ကင်ဖုန်းအယောင်တိုးတက်နှုန်းကကျတယ်တဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကြောင့်သာဒီနှစ် smart လက်ကင်ဖုန်းအယောင်က 6.8 ရာခိုင်နှုန်းအထိကိုတက်နေတာ2014ခုနှစ်တုန်းကဆိုလို့ရှိရင် 29.5 ရာခိုင်နှုန်းအထိတောင်ရှိခဲ့တာကိုသားညုံရဲ့
IDC ရဲ့ပြောရတော့ဒီနှစ် smart လက်ကင်ဖုန်းဈေးကွက်ကမနစ်ကတည်းကျသွားတဲ့အဓိကအကြောင်းကတော့တရုတ်နိုင်ငံကြောင်းတည်းဗျတရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးသွားတဲ့ကိစ္စကကမ္ဘာ smart ဖုန်းဈေးကွက်ပေါ်မှာတွားပြီးတော့တက်ရောက်တာလို့သုံးသပ်ပြထားတယ်လေ
နည်းပညာသတင်းတွေကိုသုံးသပ်ပြလေးရှိတဲ့ဒီ American ထုတ် Wired Magazine ရဲ့စောင်းပါအဆိုအရဆိုရင်ဒီကမ္ဘာလုံးမှာရောင်းနေရတဲ့ smart လက်ကင်ဖုန်းတွေရဲ့၃ပုံတစ်ပုံကတရုတ်နိုင်ငံမှာရောင်းရတာဖြစ်တယ်တဲ့အဲကြောင့်မို့လို့ဒီကမ္ဘာပေါ်က smart phone ဈေးကွက်အကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာဈေးကွက်တိုးတက်မှုကတန့်သွားပြီတဲ့ smart phone တွေကိုပထမဆုံးစဝယ်တဲ့သူမျိုးတွေမရှိကြတော့ဘူး။ဘာလို့ဆိုလူတိုင်းနှိပါလက်ကင်ဖုန်းတွေရှိနေပြီးသားဖြစ်နေတော့ဖုန်းအဟောင်းတွေကိုအစ်စ်နဲ့ upgrade လုပ်ပေးတဲ့ဈေးကွက်ကပဲတိုးတက်နိုင်တဲ့အလားအလာရှိတယ်လို့ Wired Magazine ထဲမှာသုံးသပ်ထားတယ်ရှင့
်။ဟုတ်တယ်ဟုတ်တယ်မဆုမြတ်မော်ရဲ့ဒီ smart phone ရှိထားပြီးသားဆိုလို့ရှင့်မလူဘဲနဲ့နောက်တစ်လုံးတော့ဘယ်နဲ့ထပ်ဝယ်ကြမလဲဗျ။အဲကြောင့်မလို့အစ်စ်ဝယ်ရသူတွေအတွက်ရောအစ်စ်နဲ့အဟောင်းလဲ upgrade လုပ်မဲ့သူမျိုးတွေအတွက်ပါတင့်တော်ရဲ့ဈေးနှုန်းထားပြီးတော့ဆွဲဆောင်နိုင်ဖို့ကဈေးကွက်တိုးတက်ဖို့အတွက်ရေးကြီးတယ်လို့ပဲအယောင်ဆိုင်တွေအောင်မြင်ဖို့အတွက်ကလည်းတိတ်ကိုရေးကြီးတယ်လို့ IDC ရဲ့စီမံကိန်းညွှန်ကြားမှု Ran Reed ကအကြံပေးပါတယ
် IDC ရဲ့ကိန်းဂဏန်းတွေအရကမ္ဘာလက်ကင်ဖုန်းဈေးကွက်မှာဒီ 81.2 ရာခိုင်နှုန်းနဲ့ပထမနေရာယူထားတာကတော့ Android စနစ်သုံးလက်ကင်ဖုန်းတွေပါ 15.8 ရာခိုင်နှုန်းနဲ့ဒုတိယနေရာယူထားတာက Apple ရဲ့ iPhone တွေဖြစ်တယ်ထူးတာကဒီ Microsoft ရဲ့ Windows ဖုန်းတွေပဲ Microsoft ကဒီ Windows 10 Operating System အသစ်ကိုအခုနှစ်ကုန်ပိုင်းမှာထုတ်ပြီးတော့မှသူ့ရဲ့ Windows Phone တွေအောင်မြင်အောင်လို့ကြိုးစားပေမဲ့လည်းဈေးကွက်ထဲမှာ 2.2 ရာခိုင်နှုန်းလောက်ပဲနေရာယူနိုင်နေတဲ့တိတ်ပြီးတော့မှအောင်မြင်ရတဲ့အဓိကအကြောင်းကတော့ဒီလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေဘက်ကနေပြီးတော့သူတို့ရဲ့လက်ကင်ဖုန်းတွေထဲမှာ Windows စနစ်ထည့်ဖို့စိတ်ဝင်စားမှုတိတ်ပြီးတော့မရှိကြတော့ Microsoft အနေနဲ့လည်းသူ့ရဲ့ Windows စနစ်ထည့်သုံးဖို့အလားအလာရှိတဲ့ဖုန်းကုမ္ပဏီကြီးတွေမရှာနိုင်သေးဘူးဖြစ်နေပါတယ်
IDC က2019ခုနှစ်ကြိုတင်တွက်ချက်ခန့်မှန်းချက်ထုတ်ထားတဲ့အတိုင်းဆိုရင်လည်းနောက်၄နှစ်ကြာတဲ့အထိလည်း Windows Phone တွေကကမ္ဘာ Smartphone ဈေးကွက်ထဲမှာတတိယနေရာမှာပဲရှိနေဦးမှာသူတို့ခန့်မှန်းထားတဲ့အတိုင်းဆိုရင်တော့ Android Phone တွေကဈေးကွက်ထဲမှာနေရာ80ရာခိုင်နှုန်းကျော်နဲ့နံပါတ်1ဖြစ်နေဦးမှာပဲတဲ့ဗျအခုလိုမျိုး IDC ကနည်းပညာဆိုင်ရာဈေးကွက်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်နေတဲ့ကြိုတင်ခန့်မှန်းချက်တွေအကြံပေးချက်တွေကိုနည်းပညာကုမ္ပဏီကြီးတွေကလေးထားကြတယ်မဟုတ်လားမဆင်မြတ်မို့လဲ
ထားရပေါ်ကသားညုံရဲ့ဒီ International Data Corporation ကြီးကတကဘာတဝမ်းမှာဒီကျွမ်းကျင်သူပေါင်း1000ကျော်ရှိပြီးတော့မှနိုင်ငံပေါင်း တရားကျော်ကနီးပညာဈေးကွက်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုခွဲခြမ်းသုံးသပ်အကြံပြုနေတဲ့ကုမ္ပဏီကြီးလေ IT ပညာရှင်တွေလုပ်ငန်းအကြီးအကဲတွေကသူတို့ရဲ့လုပ်ငန်းကြီးပို့ပြီးတော့မှတိုးတက်အောင်မြင်နိုင်ဖို့အတွက် IDC ရဲ့ထုတ်ပြန်ချက်တွေကိုတော်တော်လေးကိုအာရုံစိုက်ကြတယ်လို့ဆိုရဲ IDC ကဒီ2015ကနေပြီးတော့2019အထိကို smartphone ဈေးကွက်နဲ့ပတ်သက်တဲ့ခန့်မှန်းချက်ထွက်လာပြီဆိုတော့သိအောင်မြင်မှာမဟုတ်ဘူးလို့ခံမှန်းခံထားရတဲ့ Windows Phone တွေအတွက်ကို Microsoft ကုမ္ပဏီကဘယ်လိုမျိုးဈေးကွက်ဗျူဟာအပြောင်းလဲလုပ်လာမလဲဆိုတာကိုလည်းစောင့်ကြည့်ကြသေးတာပေါ့ရှင
်။မဆုမြတ်မုံအစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့တနင်္လာညနဲ့စနေညတွေမှာနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မအေးသန္တာကျော်စီစဉ်တင်ဆက်တဲ့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရံသတင်းလောင်မှာတော့ Pop နာမည်ကျော်အဆိုတော်ကိုင်လီမနိုးရဲ့ဖျောင်းရုပ်တုလန်ဒန်မြို့မှာသွားပြီးတော့ကြည့်ရှုလို့ရပြီဆိုတဲ့အကြောင်း Facebook အမှုဆောင်အရာရှိနေသူရဲ့ဇနီးတဲ့တရားတရားထက်ထက်တန်တန်နဲ့သူတို့သမီးငယ်လေးမွေးဖွားတဲ့အထိမ်းမှတ်ငွေရအများကြီးမတည်ပြီးတော့ပရာဟိတလုပ်ငန်းတစ်ခုထူထောင်လိုက်တဲ့အကြောင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ Pop နာမည်ကျော်အဆိုတော် Kylie Minogue ဟာလန်ဒန်မြို့တော်မှာရှိတဲ့ Madame Tussauds ဖျောင်းရုပ်တုပြတိုင်းမှာသူ့ရဲ့ပုံတူဖျောင်းရုပ်တုကိုကိုယ်တိုင်သွားချီပြီးတော့ဓာတ်ပုံရိုက်ခံခဲ့တာပါကာလီမနုတ်ဖျောင်းရုပ်ပုံစံတစ်ကို Christmas ရာသီအနေအောင်ဝတ်ဆင်ပေးထားပြီးတော့ပြားရရဲ့ Christmas အထူးပြင်ဆင်ထားမှုမှာအဓိကနေရာပေးထားတာပါသူ့ရဲ့ပုံတို့ဖျောင်းရုပ်တို့ကို2009ခုနှစ်လောက်ထဲကလုပ်ခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာပြားရိုက်ကနေအပြောင်းလဲအနေငယ်လုပ်တာတွေရှိခဲ့ပါတယ်အခု Christmas ရာသီမှာတော့သူ့ရဲ့ပုံတို့ Christmas အပြင်ဆင်နဲ့ပြားဖို့ဆုံးဖြတ်ခဲ့တယ်လို့ Madame Tussauds ကပြောတဲ့အကြောင်းနဲ့ဒီအတွက်သူမအနေနဲ့အမတန်ကိုစိတ်ပျော်ရွှင်ခံစားမိတယ်လို့လည်းကာလီမနုတ်ကပြောပါတယ်။ဒီဖျောင်းရုပ်တုပုံစံတူကိုနှစ်အတော်ကြာကလေးကထုတ်လုပ်ပြသခဲ့တာဖြစ်ပေမဲ့ကာလီမနုတ်အတွက်တော့အခုဒီဇင်ဘာရှင်းနေတော့မှပထမဆုံးအချိန်သူ့ရဲ့ပုံတူဖျောင်းရုပ်တုကိုတွေ့ဘူးတာပါ။ကျမရဲ့ပုံစံတူရုပ်တုတွေအရင်တုန်းကတွေ့ခဲ့ဘူးပါတယ်။ဒီတစ်ခါတော့တော်တော်လေးကိုထူးထူးဆန်းဆန်းခံစားရပြီးတော့စိတ်လှုပ်ရှားအံ့အားသင့်ရပါတယ်လို့ကာလီမနုတ်ကပြောပါတယ်။အနည်းအောင်ရှီဖွန်သားခေါဝင်ပါပါနဲ့သူဝစ်စင်နေကြတောက်ဖက်နဲ့အမြင့်ဟိုးရင်ရှိရှိကအမျိုးသမီးတွေဝစ်စင်လေးရှိတဲ့ခေါင်းစည်းဒီဇိုင်းတွေနဲ့သူ့ရဲ့ပုံတို့ဖျောင်းရုပ်တို့ကိုအစဉ်ပုံစံတစ်ဆင်ထားပါတယ်။အဲ့ဒီပုံကတော့ Kylie Christmas ဆိုတဲ့တချင်းခွေတဲ့ cover မှာသူဝစ်စင်ထားတဲ့ဒီဇိုင်းပဲဖြစ်ပါတယ်။အဲ့ဒီ date ပြားကတော့ Kylie Minogue ရဲ့73ချက်မြောက် Studio Day Album ဖြစ်ပြီးတော့ပထမဆုံး Holiday date ပြားလည်းဖြစ်ပါတယ်။အဲ့ဒီ date ပြားထဲမှာကနဝင် Christmas တချင်းတွေဖြစ်တဲ့ Let It Snow, Santa Baby တို့လိုမျိုးတချင်းတွေနဲ့မူရင်းတချင်းတွေပါဝင်ပါတယ်။ဒါ့အပြင်ကာလီမနိုးရဲ့ညီမဖြစ်တဲ့ Danny Minogue နဲ့ James Corden နဲ့ AG တို့တွဲပြီးတော့တည်ဆူထားတာတွေလည်းပါဝင်ပါတယ်။သူက Christmas ကိုအရန်ကြိုက်လို့ထီးခွေလေးအတွက်အတော်လေးဝမ်းမြောက်ကြည်နူးမိတယ်လို့လည်းပြောပါတယ်။ Christmas အစဉ်ပြင်းတဲ့သူ့ရဲ့ဖျောင်းရုပ်တုကတော့လန်ဒန်မြို့တော်က Madame Tussauds ပြတိုင်းမှာလက်ရှိပြသထားပါတယ်ရှင်။
Hey yo on the West Coast Y'all know that dude with the black boots, red suit? Yeah, he coming through. Y'all better be good though. You ain't gonna see Santa in your hood. Let's go.
Facebook ရဲ့အမှုဆောင်ရာရှိ Mark Zuckerberg နဲ့ဇနီးတဲ့ Priscilla Chan တို့ကတလောကပဲမွေးလာတဲ့သူရဲ့သမီးငယ်လေးကိုကဘာကြီးနဲ့မိတ်ဆက်လိုက်တော့အဲ့ဒီသမီးငယ်လေးရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်တဲ့ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေဖို့ဆိုပြီးရည်ရွယ်ပြီးတော့ဒေါ်လာ45ဘီလီယံမှတည်ပြီးတော့ပရာဟိတလုပ်ငန်းတစ်ခုထူထောင်လိုက်ပါတယ်တလောကပဲမွေးဖွားလာတဲ့သမီးလေး Max အတွက်ရေးတဲ့သူတို့ရဲ့အစားထဲမှာတော့ Mark Zuckerberg နဲ့သူ့ရဲ့ဇနီး Priscilla Chan တို့ကသူတို့ရဲ့တက်တန်းတလျှောက်လုံးသူတို့ရဲ့ Facebook Share ရဲ့69ရာခိုင်နှုန်းပေးလှူသွားမယ်လို့ပြောထားတာပါလူလူသားချိတ်ဆက်မှုနဲ့ခိုင်မာတဲ့လူအတိုင်းဝိုင်းတိဆောက်ရေးတို့ကိုပထမဦးဆုံးအလေးထားလှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်လူသားတိုင်းကတက်မိုးရှိကြတယ်လို့သူတို့ယုံကြည်ပြီးတော့လူသားတိုင်းလို့ဆိုတဲ့အထက်မှာတော့အခုလက်ရှိလူသားတွေထဲနောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်တစ်တွေအတွက်လည်းပါဝင်ပါတယ်လက်ရှိလူသားတွေအတွက်တင်မကပဲနဲ့အနာဂတ်မှာမွေးဖွားလာမယ့်လူသားတွေရဲ့ဘဝတာယာဖြောင့်ပြုဖို့တိုးတက်မှုရှိဖို့အခုချိန်မှာရင်းနှီးမြှုပ်နှံလှုပ်ဆောင်မှုတာဝန်ရှိပါတယ်လို့လည်းပြောပါတယ်အလူငယ်တွေကိုခွဲဝေပေးဖို့ကိုမဆူကဘက်နဲ့ဇနီးမောင်နှင်တို့အချိန်ယူပြီးတော့လှုပ်သွားမှာပါ ကတနေ့ကိုဒေါ်လာ 10,000 လောက်တန်ဖိုးရှိရဲ့ရှယ်ယာတွေကိုလှူဒန်းတာရောင်းချတာတွေကိုနောက်3နှစ်မှလုပ်သွားဖို့အစီအစဉ်ရှိတယ်လို့လည်း Facebook မှာပြောထားပါတယ်။မွေးကင်းစသမီးလေးကိုရည်ရွယ်ပြီးတော့ရေးထားတဲ့အစားတွေမှာတော့သမီးတို့ရဲ့မျိုးဆက်တွေအတွက်မျှော်လင့်ပြီးတော့လူသားတွေရဲ့စွမ်းရည်တိုးတက်လာစေဖို့နဲ့ဒန်းတူညီမျှရေးဆိုတဲ့အကြောင်းအရာနှစ်ခုပေါ်မှာအဓိကထားမယ်လို့သူတို့ဇနီးမောင်နဲ့ရေးထားတာပါ။2014ခုနှစ်ထဲကစပြီးတော့ထွက်ပေါ်လာတဲ့ Facebook ကကုမ္ပဏီတစ်ခုဖြစ်နေကြီးထွားလာခဲ့ပြီးတော့ပိုင်ဆိုင်မှုလောလောဆယ်မှာဒေါ်လာ 4.5 ဘီလီယံအထိရှိခဲ့တာပါရှင်။ Hollywood နာမည်ကျော်မင်းသမီး Scarlett Johansson တယောက်ပရဟိတအလှူငွေတွေအတွက်တချင်းတွေဆိုပြီးတော့တချင်းတွေနဲ့ကပြခဲ့ပါတယ်။ Scarlett Johansson နဲ့အတူဗီဒီယိုထဲမှာရုပ်မြင်သံကြားအစီအစဉ်တင်ဆက်သူ Jimmy Kimmel နဲ့American ဆိုတော့ Barry Manilow တို့ပါဝင်ပြီးတော့ Ireland က YouTube ဂီတအဖွဲ့ Pin Nine ဆိုတော့ Bono ဦးဆောင်တဲ့ Red Campaign အနေအောင် campaign မှာပါဝင်ခဲ့ကြတာပါ Bono က AIDS ရောဂါတိုက်ဖျက်ရေးရန်ကုန်ွေရှောက်ဖွေတဲ့အနေနဲ့သူ့ရဲ့ Brahita အဖွဲ့ Red အဖွဲ့ကိုအနည်းဆုံး $10လှူဒန်းရင်ကို့ဘဝမှာမကြုံစဘူးထူးခြားလာတဲ့အတွေ့အကြုံတွေရမယ်ဆိုပြီးတော့အနုပညာရှင်တွေပါဝင်တဲ့လှုပ်ရှားမှုတစ်ခုကိုစတင်လိုက်တာပါကမ္ဘာ AIDS တိုက်ဖျက်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ1ရက်နေ့ပြီးခဲ့တဲ့အင်္ဂါနေ့မှာပဲဒီလှုပ်ရှားမှုကိုစတင်လိုက်တာဖြစ်ပါတယ
် Spono here to help raise money for Red and the fight against AIDS I am offering you the chance to bid for something truly unique concert tickets merchandise the edges rice cooker
ဘွန်နိုကဒီလှုပ်ရှားမှုကိုမျက်နှာပြယုံတက်တက်လှုပ်တာမဟုတ်ပါဘူးသူရဲ့ campaign အတွက်အလှရှင်တဦးနဲ့အတူတူသူကအဆက်ပင်ဆိုင်ထွက်မှာပါ internet ပေါ်က omis.com/red website မှာငွေလှူဒန်းရရနိုင်တဲ့တခြားအတွေ့အကြုံတွေထဲမှာတော့ American ပြည်အောင်စုကနာမည်ကျော် Kim Kardashian နဲ့ကတော့မိကအလှပြင်ခွင့်ရမှာပါပြီးတော့မင်းသား George Clooney နဲ့တွေ့ခွင့်လည်းရပြီးတော့နောက်ပြီးတော့မင်းသမီးကြီး Mary Streep နဲ့ကော်ဇော်နီအခမ်းအနားတစ်ခုအတူတူတက်ရောက်ခွင့်ရနိုင်တယ်လို့ Game of Thrones ရုပ်ရှင်ရိုက်ကွင်းကိုလည်းအလဲသွားခွင့်ရနိုင်မှာဖြစ်ပါတယ်2016ခုနှစ်ဇန်နဝါရီလ22ရက်နေ့နောက်ဆုံးထားပြီးတော့ငွေကြေးလှူဒန်းရမှာဖြစ်ပါတယ်ဒီမှာရတဲ့အလှူငွေတွေကိုဒေါ်လာ30,000အထိ Bill နဲ့ Melinda Gates Foundation ကအလှူရတဲ့ပမာဏအတိုင်းလိုက်ဖြည့်ပြီးတော့နောက်တစ်ဆထည့်ဝင်ပြီးတော့လှူဒန်းပေးမှာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht.
မေးစံနာကျော်အစီအစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့အပတ်စဉ်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာဆိုရင်တော့မန္တလေးမြို့ကနေပြီးတော့အမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်အလစ်ဘတ်တောင်းကောလိပ်မှာလာရောက်ပြီးတော့ပညာစည်းပူးနေတဲ့ကိုကျော်မင်းသိန်းဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြရအောင်ပါမမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ကျွန်တော်ဒီနေ့ပြောချင်တာကမာဒီမာသတင်းဝင်များရောအထောက်အပံ့ပြုတဲ့အားမဲ့ပညာရေးစနစ်ကိုပုံမှန်တွန်းနေရအောင်ကျွန်တော်မြင်တွေ့ရတာပေါ့နော်။ဘာလို့အဲ့လိုမျိုးပြောရလဲဆိုတော့ကလေးငယ်တွေကအုံနောက်ဖွင့်ပြောတာတို့ဉာဏ်ကြီးမြင်မာလာတာတို့ဆိုင်ငယ်ချင်းပွားရတယ်ပြီးတော့ပေါ်ပေါက်လာတဲ့အတွက်ကြောင့်မျိုးကျွန်တော်ဒီသတင်းငယ်များကိုအရင်ရေးပါကြောင်းကျွန်တော်မြင်တွေ့ရပါတယ်။ဒါပေမဲ့လည်းဒီလိုမျိုးအလုံးတည်ပြီးသားဖြစ်တဲ့ဒီကလေးငယ်တွေဒီငယ်ရင်းမြန်မာမှုဆိုတာအရင်ကြီးခဲ့တာဆိုပေမဲ့လည်းဒီမြန်မာပြည်အနှံ့ပြားမှာက facility center ကြီးမရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့လူမျိုးမန္တလေးကလူမျိုးဆိုလို့ရှိရင်ကျွန်တော်တို့မှာအင်္ဂလိပ်စာနာကြီးကောင်းကောင်းမွန်မွန်မရှိခဲ့တဲ့အတွက်ကျွန်တော်တို့ဆိုလို့ရှိရင်ဟိုဘာအဓိကပဲဦးခြားရလဲဆိုတော့မြန်မာစာနဲ့ဒီဒေဥစာနဲ့ပေါ့နော်အဲ့ဒါကိုပဲကျွန်တော်တို့အဓိကဦးခြားပြီးတော့ကျွန်တော်တို့ဒီအင်္ဂလိပ်စာကိုသင်ခြင်းပေမဲ့ကျွန်တော်တို့အင်္ဂလိပ်စာကိုတိတိကျကျမသင်ခဲ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီမြန်မာနိုင်ငံအနှံ့ပြားမှာ facility center ကိုကျွန်တော်လိုအပ်နေရလို့ကျွန်တော်မြင်နေပြဘာလို့လဲဆိုတော့မြန်မာပြည်မှာလည်းဒီဒီယုံနိုင်ငံနဲ့နှီးရမယ်နှီးနေရဆိုတော့လေလူတိုင်းကမမေ့ထားတဲ့အောင်လေဒီမန်လေးမှာဆိုလို့ရှိရင်ကျွန်တော်တို့ဆိုလို့ရှိရင်ဒီ အင်္ဂလိပ်စာကိုသင်ရင်ပေမဲ့လည်းအားလုံးကဒီဥစားရေးပါကြအောင်အားလုံးကလက်ခံထားကြလက်ခံကြတာပေါ့နော်ဒီဒီကားနဲ့လည်းဒီနိုင်ငံတော်ကြီးကဒီသိပြီးတော့အဲခွင့်ပြုတိုးတက်တဲ့နိုင်ငံမဟုတ်တဲ့အတွက်ကြောင့်မလို့နိုင်ငံတော်ကစီးရင်နေတဲ့အတွက်ကြောင့်မလို့နော်ဒီဒီလူကြီးအများစုကတော့ဒီမတက်နိုင်ကြဘူးပေါ့နော်ဒီသွားတက်ဖို့ဆိုတာဖြစ်နိုင်ကြအောင်အများစုဆိုလို့ရှိရင်ဒီမူလာတန်းအောင်ဖို့ပဲကျွန်တော်တို့ကစူးစမ်းနေကြတာပေါ့နော်ဒီမူရိုးစွာဟိုအောင်မှသူတို့ကမိနေကြပြီပေါ့အဲဆိုတော့ကျွန်တော်ထင်တာကတော့ကလင်းငယ်လူငယ်များကိုကျွန်တော်တို့ဒီမိဘတွေကဒီမူရိုးစွာကိုလည်းကျွန်တော်မမေ့ထားသင့်ဘူးလို့ကျွန်တော်ထင်ပါတယ်ဒီအခုဆိုလို့ရှိရင်နိုင်ငံတော်ကြီးကစပြီးတော့ပြုပြင်ပြောင်းလဲနေပြီဆိုတော့ကျွန်တော်ထင်တာကဒီအစိုးရအဖွဲ့ရင်းနဲ့ဒီလူမှုအဖွဲ့အစည်းရင်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီ marriage man လို့လိုမျိုးတို့ဒီအစိုးရအဖွဲ့အစည်းနဲ့ဒီစွမ်းအားနာမကြားကြောင်းတို့လိုမျိုးပို့မှုပြီးတော့ကျွန်တော်တို့လူငယ်တွေတက်ကြွကြွပါဝင်လာပြီးတော့ဆောင်ရွက်လာမယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူးဆိုတော့မဖြစ်နိုင်ဘူးဘောနော်ဒီပြုရင်ကြောင်းလည်းဖြစ်ဖို့ဆိုတာလည်းအားလုံးကတက်ကြွကြွပါဝင်ဖို့ဆိုတာအားလုံးက ready ဖြစ်ထားမှာပေါ့နော်ဒီလိုမျိုးအခုဒီမိုကရေစီနိုင်ငံအနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါမျိုးဆက်လျှောက်ဖို့ဆိုတာလည်းချင်းနိုင်တဲ့လက်တလန်းမှာရှိနေပြီပေါ့နော်အခုကျွန်တော်အခုပြောခဲ့တာအားလုံးကတော့ဒီအားလုံးရေးပါတဲ့ဟာကြီးပြောခဲ့တယ်ကျွန်တော်လည်းဒီအလစ်စဘတ်ချောင်းမှာဆိုလို့ရှိရင်ဒီမြန်မာအတိုင်းဝိုင်းတွေကိုဒီလန်ကက်စတာအေရီးယားမှာမြန်မာပြည်ကလာတဲ့ဒီ refugee center တွေအားလုံးမျိုးတွေကိုကျွန်တော်သွားပြီးတော့ကိုယ်တိုင်ကိုပင်သွားပြီးတော့ကလေးလေးငယ်တွေနဲ့ကျွန်တော်သွားပြီးတော့တယောက်ချင်းအမေမလို့ရှင်တိုင်းချင်းတိုင်းချင်းကိုဝင်ပြီးတော့ကျွန်တော်တငယ်ချင်းတွေနဲ့ပေါင်းပြီးတော့သွားတင်ကြပေးရဲကျွန်တော်ပညာရေးအတွေ့အကြုံတွေလည်းရှိခဲ့တာပေါ့နော်ဒီမလေးရှားမှန်းမှာဆိုလို့ရှင်လည်းကျွန်တော်ရန်ကုန်မှာတော့ကျွန်တော်တင်ခဲ့ပေးဘူးရဲ့အတွေ့အကြုံတွေလည်းရှိခဲ့ပါတယ်ဒီလိုမျိုးအတွေ့အကြုံတွေရှားထားတဲ့အနေနဲ့လူတယောက်အနေနဲ့ကျွန်တော်ကဒီကလင်းငယ်များကိုအထောက်အကူပြုမဲ့အဲအခမဲ့ပညာရေးစနစ်တွေဆိုတာကမြန်မာပြည်မှာအခုအရင်ရင်းရေးပါနေတဲ့လိုအပ်နေတဲ့အကြောင်းကိုကျွန်တော်မြင်တွေ့ရပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အပတ်စဉ်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်မှာတော့တနင်္လာနေ့ညပိုင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါဦးရှင်။
နိုင်ဂျီးရီးယားစစ်တပ်ကြီးကပါဝင်တဲ့ရင်းနှံတိုက်ခိုက်ခံပြီးတဲ့နောက်ဒီနိုင်ဂျီးရီးယားစစ်တပ်ကရှီးယားမွတ်စလင်အဖွဲ့ဝင်တချို့ကိုဒီသတင်းပတ်ကအကုံကတုတ်တင်ရှင်းလင်းခဲ့ပါတယ်။နိုင်ဂျီးရီးယားအစ္စလာမစ်လှုပ်ရှားမှုအဖွဲ့ကသူတို့အဖွဲ့ဝင်300လောက်အထိကိုဒီမြောက်ပိုင်းမြို့ဇရီယာမှာနိုင်ဂျီးရီးယားစစ်တပ်ကတုတ်တင်ခဲ့တယ်လို့ဆိုပါတယ်။တချို့သတင်းတွေမှာတော့လူအယောက်20လောက်ပဲတေဆုံးတယ်လို့ဖော်ပြထားပါတယ်။IS အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့အမေရိကန်မျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုဦးဆောင်ကျင်းပဖို့သမ္မတ Barack Obama ဒီကနေ့ Pentagon စစ်ဌာနချုပ်ကိုသွားမှာပါသူ့ရဲ့မျိုးသားလူမျိုးရေးကောင်စီကတင်ပြချက်တွေကိုသမ္မတအနေနဲ့နားထောင်ပြီးအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအားနည်းသွားအောင်နဲ့ဖြိုခွဲပစ်ဖို့အမေရိကန်ရဲ့အစီအစဉ်တွေပိုအားကောင်းအောင်ဆောင်ရွက်ဖို့နဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့ AIM Bureau ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စီးရီးယားရေးကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာနိုင်ဖို့နဲ့ IS Islamic စစ်သည်ကြောအဖွဲ့ကိုတိုက်ခိုက်ချေမှုမှုအတွက်ဒီကနေ့တနင်္လာနေ့မှာ Paris မြို့မှာကျင်းပပြုလုပ်တဲ့ဥရောပနဲ့အာရပ်နိုင်ငံသားရေးဝန်ကြီးတွေရဲ့ပြောဆွေးနွေးပွဲကို American နိုင်ငံသားရေးဝန်ကြီး John Kerry တက်ရောက်နေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon နဲ့သူ့ရဲ့စီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Stephen D. Mistara တို့ကပါဝင်မဲ့ဒီတောက်ကြနေ့မှာပြုလုပ်မဲ့နယူးယောက်မြို့အစည်းအဝေးအတွက်တန်တမန်တွေကအရှင်ဟိုတိုးလှုပ်ဆောင်နေကြတာဖြစ်ပါတယ်။အော်တိုဘာ31ရက်နေ့ကရုရှားလေရင်ပြကြခဲ့တဲ့ကိစ္စမှာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်ဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့အီဂျစ်နိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ချန်ရှောင်ကန်ဖြစ်ပါတယ်ရှင်။ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မှာထုတ်လွှင့်မယ့်အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.